Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ View American Tan ရဲ့2025ခုနှစ် January 10ရက်တောက်ကြံနေမနက်ခင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုစီစဉ်ပထမပိုင်းနိုင်ရွက်ကိုရေဒီယိုကနေလိုက်ဒိုမီတာ40 30 25ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်တနင်္လာလုံးစာစီစဉ်တွေကိုတော့ Digital Line တွေဖြစ်တဲ့လူလူမေဆွေရုပ်သံ Line View မြန်မာပိုင်း Internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားပါမှာခင်ဗျာ
ကွယ်လွန်သူသမရဟောင်းကာတာအတွက်ဂျာတာပရင်းလေးမှာနိုင်ငံတော်ဇာပနာကျင်းပခဲ့ပြီးသမရဂျိုးဘိုက်ဒန်ကဝန်내စကားပြောကြားခဲ့ပါတယ်။ရုရှားကြီးကြော်မှုကိုတွန်းလှန်နေတဲ့ယူကရိန်းကိုကူညီမှုတွေရမ်းမပစ်ကြဖို့ယူကရိန်းသမရကပန်ကြားလိုက်ပါတယ်။ Israel နဲ့ Hamas တို့ရဲ့ဂါဇာစစ်ပွဲကနေအခုချိန်ထိတည်ဆုံရတဲ့ Palestine 4,600 ကျော်ရှိနေပါပြီ
။အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူတခိုင်ပြည်နယ်မှာအေအေးထိန်းချုပ်နယ်မြေကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်လို့ဒေသခံအရက်သားတွေတည်ဆုံကြတာကင်းပြည်နယ်ကြောက်ကြီးဘက်မှာစစ်ကောင်စီစခန်းတစ်ခုကိုပြန်ပြူပူပေါင်းတပ်ကသိမ်းပိုက်လိုက်တာချင်းပြည်နယ်မှာဝမ်ပြက်ဝမ်လျှော်ရောဂါဖြစ်ပွားနေတဲ့သတင်းပေးပို့ချက်တွေနဲ့နိုင်ငံတကာစစ်သတင်းဆောင်ပါတချို့ကိုတင်ဆက်ပေးသွားပါမယ်။ဒါပြင်ပတ်စင်တင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းသတင်းလွန်နဲ့ကျမ်းမာရေးစီစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။ခွင့်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ။
အမေရိကန်နိုင်ငံမှာကွယ်လွန်သူသမ္မတဂျီမီကာတာအတွက်ဇန်နဝါရီ9ရက်ကျင်းပပရင်းနေ့မှာတနိုင်ငံလုံးဝမ်းနည်းပူဆွေးရတဲ့နေ့ဖြစ်နေသတ်မှတ်ပြီးနိုင်ငံတော်စာပနာကျင်းပခဲ့ပါတယ်။အဆိုအရအများအပြားပိတ်ထားသလို39ဆမြောက်အမေရိကန်သမ္မတရဲ့နိုင်ငံတော်စာပနာကျင်းပရာဝါရှင်တန်ဖျားကျောင်းမှာအမေရိကန်ထိပ်တန်းပုံကိုယ်တွေလာရောက်စုဝေးဂုဏ်ပြုကြပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာကွယ်လွန်သွားခဲ့တဲ့သမ္မတဟောင်းကာတာဟာအသက်100ရှိပါပြီ။တရှိထင်ရှားရှိနေစေသမ္မတဟောင်းတွေဖြစ်တဲ့Bill Clinton, George W. Bush, Barack Obama, Donald Trump နဲ့ Joe Biden တို့သမ္မတဟောင်း၅ဦးတက်ရောက်ခဲ့ကြတာဖြစ်ပြီးသမ္မတ Biden ကကွယ်လွန်သူအတွက်အမှတ်တရဂုဏ်ပြုစကားပြောကြားခဲ့တာပါ။ Jimmy Carter နဲ့မစ်ရွှေဖြစ်ရတာအပြင်သူ့ဘဝလှုပ်ရှားမှုတွေကလည်းကျွန်တော်ကိုသင်ကြားပေးတာကဂုဏ်သိက္ခာကျွန်တော်တို့မှာရှိတဲ့ယာရုဂုဏ်ပုဒ်တွေရထားတဲ့အာဏာတွေထက်ပိုပြီးအင်အားခိုင်ပါတယ်ဆိုတာပါပဲလို့သမ္မတ Biden ကပြောကြားခဲ့ပါတယ်။သမရကာတာဟာသူ့ဘဝကိုအတိတ်ပဲရှိရှိနေထိုင်သွားတဲ့တိတ်ခါရှိတဲ့သူတယောက်ဖြစ်ကြောင်းသူအသက်ရှင်နေတဲ့မိနစ်တိုင်းမှာအခုလိုနေထိုင်သွားတာဖြစ်ပြီးဒါဟာကောင်းမွန်တဲ့ဘဝနေထိုင်ပြီဆိုတာဘာလဲဆိုတာကိုပြသသွားတာဖြစ်ကြောင်းလည်းပြောပါတယ်ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းကိုအကူအညီပေးနေမှုတွေရပ်မပစ်ဖို့အတွက်ယူကရိန်းသမရဗလိုဒီမီယာဇယ်လန်စကီကစစ်တပ်ရင်းနေမှာပန်ကြားလိုက်ပါတယ်ဥရောပနဲ့ကမ္ဘာကြီးမှာနောက်လာမဲ့17ရက်အတွင်းအချိန်နှင်းပုံစံအသစ်စပြောင်းတော်မယ်ဆိုတာရှင်းနေပြီဖြစ်ပြီးဒီလိုချင်းနေမျိုးမှာယူကရိန်းကိုအကူအညီပေးတာတွေရပ်မပစ်ဖို့ဂျာမနီမှာကျင်းပတဲ့ယူကရိန်းကာကွယ်ဆိုင်ရာဆက်သွယ်ဆောင်ရွက်မှုအဖွဲ့ရဲ့ညီလာခံဖွင့်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ January 20မှာအမေရိကန်သမ္မတအဖြစ်နဲ့ Donald Trump တန်းသစ္စာကျင်းပတော့မှာကိုညှိနှိုင်းပြောတာလည်းဖြစ်ပါတယ်။ရုရှားကယူကရိန်းကိုဆက်ပြီးတိုက်ခိုက်နေတာဖြစ်ပြီးသူရုရှားကိုတွန်းလှန်နေတဲ့ယူကရိန်းအတွက်နိုင်ငံတကာထောက်ပံ့မှုကမရေမရာဖြစ်လာနေပါတယ်။အသက်တက်လာမတဲ့သမ္မတထရမ့်ကယူကရိန်းအတွက်အကူအညီပေးနေတဲ့အမေရိကန်ဥဆောင်တဲ့ဒီအဖွဲ့ကိုဆက်ပြီးအကူအညီပေးမပေးဂူရီဒဇုံတရားထုတ်မပြောသေးပါဘူး။2022 February မှာယူကရိန်းကိုရုရှားကျူးကျော်ခြင်းကဆက်ပြီးနိုင်ငံပေါင်း50လောက်ပါတဲ့ဒီအဖွဲ့ကယူကရိန်းကိုလက်နက်သင်တန်းနဲ့စစ်သုံးကြိယာတွေအတွက်ဒေါ်လာ126ဘီလီယံကျော်ထောက်ပံ့ခဲ့ကြတာလည်းဖြစ်ပါတယ်။ယူကရိန်းအလဲပိုင်းနဲ့အရှေ့ပိုင်းကနေရာတွေကိုပိတ်မှတ်ထားပြီးရုရှားတပ်တွေတိုက်ခိုက်လာတဲ့ drone အစင်80တဲက40ကျော်ကိုပစ်ချဖျက်ဆီးနိုင်တယ်လို့ယူကရိန်းစစ်တပ်ကကြေညာရေးနေမှာပြောပါတယ်။ရုရှားတပ်တွေကချက်ကစကီ၊ခါကီယက်၊ဆူမီဒေတာတွေကို drone နဲ့တိုက်ခိုက်မှုကနေနေတွေပျက်စီးခဲ့ရတယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ဒါအပြင်ချာနီယက်၊ဒန်ဘရိုပက်စရော့၊ခါဆန်၊ခီယက်၊မိုက်ကိုလက်နဲ့ပိုတာဗာဒေတာတွေအတွင်းမှာတော့ရုရှားရဲ့ drone တိုက်ခိုက်မှုတွေကိုပြစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ Ukraine လေကြောင်းကာကွယ်ရေးဌာနကပြောပါတယ်။ဗိုလ်ဘူးနေကတော့ရုရှားက Zaporizhia ကို missile ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်73သေဆုံးပြီး30လောက်ဒဏ်ရာရပါတယ်။တမန်ရသားတွေရှိနေတာကိုသိရတဲ့ဒီလိုလေကြောင်းကနေမြို့ပေါ်ကိုဘုံးကျဲတိုက်ခိုက်တာဟာအမတန်ရက်စက်တဲ့လုပ်ရလို့ Ukraine သမ္မတ Volodymyr Zelensky ကပြောပါတယ်။ရုရှားကာကွယ်ရေးဌာနကတော့ Belgrov Bryansk Kensnoda data တွေအပောင်းရရုရှား Ukraine နဲ့ဆက်တကြောမှာ Ukraine ဘက်ကပြစ်ခတ်တဲ့ drone 15စင်ကိုပြစ်ချဖျက်ဆီးခဲ့တယ်လို့ကြေညာပြင်းနေမှာပြောပါတယ်
VOA American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လင်းပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA American တန်အတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အစ္စရေးဟာမတ်စ်တိုက်ပွဲကြောင့်ဂျက်သရီနေကလူ80ထပ်ပြီးသေဆုံးခဲ့ရတဲ့အတွက်အခုဆို2023အောက်တိုဘာ10ပွဲစတင်ချိန်ကစပြီးပါလက်စတိုင်းသေဆုံးရသူပေါင်း 4,600 ကျော်သွားပြီလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒဏ်ရာရသူကလည်း 3,000 ကျော်နေပြီလို့ဝန်ကြီးဌာနကပြောပေမဲ့အရသာဘယ်နှစ်ယောက်ပါတယ်ဆိုတာကိုတော့ခွဲမပြောခဲ့ပါဘူး။ဒါပေမဲ့သေဆုံးဒဏ်ရာရသူထက်ဝက်ကျော်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။2024အောက်တိုဘာ9ရက်မှာအစ္စရေးကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်တဲ့အတွက်လူမောင်း 1,900 တေဆုံးပြီးဒဇာဂန်250လောက်အဖမ်းခံရတဲ့နောက်ဂါဇာစစ်ပွဲစတင်ခဲ့တာဖြစ်ပါတယ်။အဖမ်းခံရတဲ့ဒဇာဂန်100လောက်ကိုဂူဒီပြန်မလွတ်သေးပါဘူး။ဒီထဲက3ပုံ2ပုံလောက်တေဆုံးပြီလို့ခန့်မှန်းရပါတယ်။နှိမ့်နိုင်မှုတွေကလည်းဒဇာဂန်ပြန်လွတ်မြောက်ရေးတိတ်နီးလာပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဒါအပြင်သမ္မတဂျိုးဘိုင်ဒန်သမ္မတတက်တန်းကုံမဲ့ January 20မတိုင်ခင်သဘောတူညီချက်ရမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တကယ်လို့မရခင်တော့ဒဇာဂန်ပြန်လို့ရေးသဘောတူညီချက်ရဖို့သမ္မတဘိုင်ဒန်လှုပ်ဆောင်နေတာတွေကိုနောက်တက်လာမယ့်အစိုးရအဖွဲ့ကိုလွှဲပြောင်းပေးမယ်လို့လည်းပြောပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေထဲကိုစီးဝင်တဲ့မြန်မာကြီးပေါ်မှာတရုတ်နိုင်ငံကကမ္ဘာအကြီးဆုံးရေကာတာကြီးတည်ဆောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကြောင့်နှစ်နိုင်ငံစလုံးကစိုးရိမ်လာကြပါတယ်။ဒီစီမံကိန်းကြောင့်မြောက်ပိုင်းဒေသတွေနေထိုင်တဲ့လူသန်းပေါင်းများစွာကိုအကျိုးတရုတ်ထိကြိုက်စေနိုင်မှာဖြစ်ပါတယ်။တိဘက်ဒေသထဲမှာရန်လန်ဇမ်ဘိုလို့အမည်ရှိပြီးအိန္ဒိယရဲ့ရောက်တဲ့အခါမှာမြမပုတ္တရမြစ်ဖြစ်တဲ့ထင်ရှားတဲ့မြစ်ကြီးပေါ်မှာအီယာမရေကာတာကြီးတည်ဆောက်ဖို့တရုတ်ဆွေကပြီးခဲ့တဲ့လမှာအတည်ပြုခဲ့တာပါ။ဒါကြောင့်ဒါဟာအိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားပြဿနာအသစ်တစ်ခုဖြစ်လာနိုင်ခြေရှိပါတယ်။ဒီမြစ်ကြီးကအိန္ဒိယပိုင်းနဲ့တည်းမဝင်ခင် Great Ban လို့နာမည်ပေးထားတဲ့နေရာမှာအလျားပေး 6,000 ကျော်လောက်အတွင်းဇောင်းနဲ့နဲ့စီစဉ်ဒါကြောင့်ဒါဟာရေရလျက်စစ်ထုတ်ဖို့အတွက်အချိန်နဲ့အလွန်ကောင်းနေတာဖြစ်ပါတယ်။တရုတ်ဆိုကရှင်းဝါသတင်းမှာတော့ဒါဟာတရုတ်နိုင်ငံရဲ့ကာဗွန်ဒိုင်အောက်ဆိုက်ဖန်လွင်ဓာတ်ငွေထုတ်လုပ်မှုလျှော့ချရေးအတွက်အဓိကလှုပ်ဆောင်ပေးနေတဲ့နေရာဖြစ်တယ်လို့ဒီနေရာမှာကင်ရစနစ်ကိုဦးစားပေးထိမ့်သိမ့်မဲ့စီမံကိန်းတွေချလှုပ်ဆောင်မှုရှိကြောင်းရေးသားထားပါတယ်။အိန္ဒိယနိုင်ငံတဘောဝန်ကျင်ထိုင်ကျင်းလှုပ်ဆောင်နေသူတွေကတော့ဒါဟာကင်ရစနစ်ထိခိုက်မှုရှိနိုင်တဲ့ဒေသတောင်ထူတတ်တဲ့ဒေသဖြစ်တဲ့အတွက်အခုလိုကြီးမားတဲ့စီမံကိန်းကြီးတွေလှုပ်ဆောင်မှာကိုစိုးရိမ်ကြကြောင်းပြောကြားကြပါတယ်။ American ပြည်တော်စုအနောက်ဖက်ချမ်း California ပြည်နယ် Los Angeles မြို့တော်ကနေရာ၅ခုမှာအထူးကျဲလောင်ကျွမ်းနေတဲ့တောမီကြောင့်၅ယောက်ထက်မနည်းသေဆုံးပြီးအဆောက်အုံအခုပေါင်း1,000ကျော်ပျက်စီးသွားခဲ့ရပါတယ်။အခုလောင်ကျွမ်းတဲ့တောမီဟာ California ပြည်နယ်အတွင်းဆုံးရှုံးမှုအကြီးမားဆုံးဖြစ်ပြီးကယ်လီဖိုးနီးယားတောင်ပိုင်းမှာဆုံးရှုံးမှုကဒေါ်လာ10ဘီလီယံကျော်မယ်လို့ခန့်မှန်းထားပါတယ်။မိသားသမားတွေမင်းကြီးတက်နေတဲ့တစ်ချိန်တည်းမှာပဲ Los Angeles မြို့တဝိုက်မှာရှိတဲ့လူ 33,000 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းချဖို့ January 9ရက်မနေ့အစောပိုင်းမှာအာဏာပိုင်တွေကအမိန့်ထုတ်ပါတယ်။ Hollywood Hills လူနေရပ်ကွက်မှာဗုံးထူးနဲ့နှောင်းပိုင်းတွေကအလင်းများလောင်ကျွမ်းနေတဲ့တောမီအစ်စ်တစ်ခုကြောင့်နောက်ထပ်တသုတ်ဖြစ်တဲ့လူတွေကိုဘေးလွတ်ရာရွှေ့ဖို့လည်းအမိန့်ထုတ်ထားပါတယ်။ခြောက်တွေ့တဲ့အချိန်နဲ့လေပြင်းတိုက်ခတ်တာကြောင့်အခုလိုတောမီတွေကူးဆက်လောင်ကျွမ်းခဲ့တာဖြစ်ပြီးတောက်ချောင်နဲ့အထိဆက်ပြီးလောင်နိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်။လေတိုက်နှုံပြန့်ထန်တဲ့အတွက်အစောပိုင်းကလေရင်နဲ့မင်းငင်းတက်နိုင်ခဲ့ပေမဲ့ဗိုလ်တဖူးနေမှာတော့လေတိုက်နှုံကျလာတဲ့အတွက်လေရင်နဲ့မင်းငင်းတက်နိုင်တော့မှာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပေးကြတာပါ။တောက်ကြနေတဲ့တင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွင်တင်ဆက်ခင်ကုင်းစုံတော့မြမဆိုင်ရာသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးပါမယ်။ရခိုင်ဘက်ကသတင်းနဲ့ဆက်ပါမယ်။ရခိုင်ပြည်နယ်အတွင်းအာခတ်တော် AA ထင်းချုပ်ထားတဲ့မြို့နယ်တွေကိုဒီလအစောပိုင်းကစတင်ပြီးတော့စစ်ကောင်စီလက်ထက်ကစတိုက်ဆိုသလိုဘုံကျင်းနေတာဖြစ်ပြီးရသားထိခိုက်သေးဆုံးတာတွေလည်းတိုးနေပါတယ်။မနေ့ကရန်ပြဲမှာစစ်ကောင်စီလက်ထက်ကဘုံကျင်းတိုက်ခိုက်လို့ရသား40ကျော်သေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့ AA ပြောခွင့်ရကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကုင်းချန်းတင်ပြထားပါတယ်။
ရခိုင်ပြည်နယ်တောင်ပိုင်းရံပြဲမြို့နယ်ကြောင်းနီမော်ကျေးရွာကိုဇန်နဝါရီလ10ရက်နေ့လယ်ပိုင်းမှာစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်အရက်သား40ကျော်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့တယ်လို့အရခတပ်တော် AA ပြောခွင့်ရခိုင်သူခက VOA ကိုပြောပါရစေ
။ဒီ2024ခုနှစ်ဇန်နဝါရီလ6ရက်နေ့ဒီနေ့လေတနာရီ20မိနစ်မှာ ရန်ပြည်မျိုးနယ်ကြောင်းနီမိုရွာကိုအကြမ်းဖက်ဖက်ဆစ်စစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိပါတယ်ဒီကနဦးရရှိတဲ့တည်င်းတွေရဒီအပြည့်မဲ့ပြည်သူ40တေဆုံးပြီးတော့20ကျော်တန်းရာရရှိခဲ့တယ်လို့ဟိုသိရပါတယ်ဟိုတေဆုံးတဲ့သူတွေအားလုံးဟာဒီအရသာပြည်သူတွေဖြစ်ပါတယ်ဟိုတေဆုံးတန်းရာရတဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ
်စစ်ကောင်စီဟာလူနေထူထပ်တဲ့ကြောင်းနီမော်ရွာတောင်ပိုင်းမွတ်စလင်တွေနေထိုင်တဲ့ရက်ကွက်ကိုဘုံကျဲခဲ့တာဖြစ်ပြီးမိအကြီးကျယ်လည်းလောင်ကျွမ်းခဲ့ပါတယ်။အဲဒီကနေတဆင့်အလဲပိုင်းနဲ့မြောက်ပိုင်းရက်ကွက်တွေစီမိကူးဆက်လောင်ကျွမ်းခဲ့တာကြောင့်လူနေအိမ်ကြီး900ကျော်ပျက်စီးသွားတယ်လို့လည်းအေအေပြောခွင့်ရကပြောပါတယ်။လက်ရှိမှာတော့ဒဏ်ရာရတဲ့သူ90ကျော်အထိရှိလာနေပြီးအသက်အန္တရာယ်ဆိုးရင်ရသူတွေလည်းအများအပြားပါဝင်နေတယ်လို့အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ရမမြေပရဟိတအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုတော့အရခတပ်တော်ကဆေးဝါးကုသပေးနေတယ်လို့ပြောခွင့်ရခိုင်သူခါကပြောပါတယ်
။ဒီလူနေထူထပ်တဲ့ဒီမွတ်စလင်အများစုနေတဲ့ရွာကိုဟိုဘုံထိမှန်ပြီးတော့မှဒီမိလောင်ခဲ့တဲ့အတွက်ဒီအခုလို့အသေးပြောက်များခဲ့တာဖြစ်ပါတယ်။ဟိုကျွန်တော်တို့ရဲ့ဒီအုပ်ချုပ်ရေးဌာနပြည်သူ့လုံခြုံရေးဌာနနဲ့ဒီဒေသခံတွေကဟိုမိကိုစူးစမ်းငိမ့်တက်ခဲ့ကြတာဖြစ်ပါတယ်။ဟိုဒုက္ခရောက်နေတဲ့ဒီဘုံမေးတန်တဲ့ပြည်သူတွေကိုလည်းဟိုတက်နိုင်သမျှအကူအညီပေးနေကြတာရှိပါတယ်။ဟိုကျွန်တော်တို့အာရခပြည်သူတော်လှန်ရေးအစိုးရဒီကျန်းမာရေးဌာနကလည်းဟိုဒဏ်ရာရတဲ့ပြည်သူတွေကိုဟိုလိုအပ်တဲ့အရေးပေါ်ဆေးဝါးကုသမှုတွေပေးနေတာရှိပါတယ
်။လက်ရှိဘုံကျဲခံခဲ့ရတဲ့ကြောင်းနီမော်ကြေးရွာဟာရံပြဲမြို့ရဲ့တောင်ဘက်12မိုင်ကျော်အကွာမှာတည်ရှိတာဖြစ်ပြီးတော့ကမ်းတစ်ဖက်မှာတော့စစ်ကောင်စီကထိန်းချုပ်ထားစေမန်အောင်မြို့တည်ရှိပါတယ်။ဒါအပြင်ကြောင်းနီမော်ကြေးရွာမှာရံပြဲ၄တောင်တောင်ကုတ်စားတဲ့မြို့နယ်တွေကစီဘေးဒုက္ခသည်တွေအများပြလာရောက်နေထိုင်ကြတာကြောင့်လူဦးရေထူထပ်တဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်စစ်ကောင်စီအနေနဲ့အခုလိုတိုက်ပွဲဖြစ်ပွားတာမရှိတဲ့နေရာကအရသားတွေကိုဥတီတိုက်ခိုက်နေတာနဲ့ပတ်သက်ပြီးခိုင်သူခါကအခုလိုပြောပါတယ
်ဟိုဘာတိုက်ပွဲမှဖြစ်ပွားခြင်းမရှိတော့တဲ့နေရာမှာဟိုအခုလိုအပြစ်မဲ့ပြည်သူတွေကိုဥတီပြစ်မှတ်ထားတိုက်ခိုက်တာဟာဒီအကြမ်းဖက်စစ်ကောင်စီအနေနဲ့ဒီအလွန်ရုပ်မာတရေဘောကြောင့်တဲ့လောက်ရဖြစ်တယ်လို့ဟိုစစ်ရသွားမှုကိုပြောင်ပြောင်တင်းတင်းကျွလွန်တာလည်းဖြစ်ပါလေ
ဒီပြီးခဲ့တဲ့သတင်းပတ်ကြော်အတွင်းမှာပဲပုံနှကျုံးမျိုးနယ်အတွင်းကကြေးရွာတချို့နဲ့မြေပုံမျိုးနယ်ကမ်းထောင်ကြီးမျိုးကိုစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်အရသာ10ဦးထက်မနည်းတေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိခဲ့ပါတယ်အရခတ်တပ်တော် AA အနေနဲ့ရခိုင်ပြည်နယ်မျိုးနယ်18မျိုးနယ်တဲက14မျိုးနယ်ကိုသိမ်းပိုက်ထိန်းချုပ်ထားပြီးနောက်ပိုင်းမှာတော့လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းလိုတဲ့အကြောင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလအကုန်ပိုင်းကထုတ်ပြန်ထားပါတယ်အဲ့ဒီလိုအေအေနဲ့ထုတ်ပြန်ကြတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပဲအေအေထိန်းချုပ်ရနယ်မြေတွေကိုလေကြောင်းကနေဆက်လက်ဘုံကျဲနေတာပါခင်ဗျာ
။ကိုငင်းချမ်းပြောပြပေးကြတာပါ။ခုဆက်ပြီးတော့ကရင်ပြည်နယ်ဘက်သတင်းနဲ့ဆက်ချင်ပါတယ်။ကရင်မျိုးသားစီယုံတပ်မဟာ3ထိန်းချုပ်နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့စခန်းဖြစ်တဲ့မူတဲစခန်းကိုကရင်မျိုးသားများကာကွယ်တပ် KNDO ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့ပြီးတော့လနခရရန်တွေတင်ပိုက်ရရှိတယ်လို့ကရန်လူဘက်ကပြောပါတယ်။နှစ်ဖက်တိုက်ခတ်မှုတွေအတွင်းရဲသားပြည်သူတွေတစ်ဆုံမှုတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်း view သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားစီယုံတက်မတုံထိမ့်ချုပ်နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့စစ်စခန်းဖြစ်တဲ့မူတဲစခန်းကို KNU နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တာပါ။ဒီစခန်းဟာတက်မာငါဖပွန်ခရိုင်ထိထောက်ပို့လုပ်ပေးနေတဲ့အရေးပါတဲ့စခန်းဖြစ်တယ်လို့လည်း KNU ဘက်ကဆိုပါတယ်။ဒီစခန်းသိမ်းတိုက်ပွဲတွေနှစ်ဖက်ပစ်ခတ်မှုတွေကြောင့်ဒေသခံ9ဦးထက်မနည်းသေဆုံးခဲ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။အထိုင်ချစခန်းပေါ်မူတဲ့စခန်းဆိုတာအဲ့စခန်းကိုကိုကျွန်တော် KNU KA နဲ့ KNDT ကိုအဖွဲ့ပူးပေါင်းအဖွဲ့တွေကဝင်တက်ကြအောင်ပါ30ရက်နေ့ကနေစပြီးတော့ခုဇန်နဝါရီလဇန်ပိုင်းပေါ်ကျွန်တော်3ရက်နေ့လောက်မှကျွန်တော်ပြီးသွားတာပေါ့စခန်းသိမ်းနိုင်တာပေါ့အဲ့မှာစစ်ကောင်စီကလေချောင်းရောလက်နက်ကြီးရောဟိုအရင်နဲ့မကဘူးဒါလိုက်ဒါကျဲလက်နက်ကြီးလေချောင်းနဲ့ကျဲလိုက်လက်နက်ကြီးနဲ့တစ်လိုက်ပေါ့အဲ့နာမရှိနေတက်ရင်အကုန်လုံးပေါ့အတူစကန်ကြီးကဦးကျန်တဲ့သူတော့ထွက်သေးသေးရှောက်ပြီးလက်နက်ခရိုင်ရောကြံခဲ့တာပါမှာလေပြင်တဲ့သူကတော့သူစစ်ကောင်စီစစ်သား၈ယောက်တော့တည်တယ်ကျွန်တော်ဒီသူတွေကလက်နက်ကြီးခီးလို့၅ဦး၆ဦးတော့တည်ကြမှာနောက်ကျန်တဲ့အဲ့မူတဲ့စကန်ပင်းသားရှိနေရွာတွေကကျေးရွာမှာရှိတဲ့ဒီသူတွေကတော့အကုန်လုံးတိတ်ရှောက်ထွက်သေးရတော့တော်တယ်တောင်းနေတယ်
နှစ်ဖက်တိုက်ပွဲတွေစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်နေရမပြန်နိုင်ပဲထွက်ပြေးနေရတဲ့ဒုက္ခသည်သိန်းကနန်းနဲ့ရှိနေပြီးအခက်အခဲတွေလည်းရင်ဆိုင်နေရတယ်လို့လည်းဆိုပါတယ်
။ရွာတိုင်းလိုပါဆယ်ပုံတစ်ပုံတော့ပဲဟိုမသွာ mà tôi mà làm này lùi xí đại bội mà chẳng lẽ lùi là cũng tính xong đi à chỗ đấy trong này mà đi ra đấy thì chú vợ cháu nếu có chắc thì chú vợ cháu này chẳng lúc đi nếu mà xem mà chết đi này thì sau này vào giờ mà lại mà tính lùi vào này tính là gì vậy tính chỗ vậy mà nếu bảo lùi vào
mua được sáu cái tính bài xin lên này khi anh nhà bia nhà xí bì sẽ công sự tập hợp với sự ưu tiên sông giang khi anh vừa cả biểu bề mẹ sẽ công sự bắt đầu trên thấu bề nam xí đi vào ở đi nhà lề bên khi anh sẽ về sang ủy em nhà sông này mà bảo em bì sẽ về có gì về có tiếng người ở đây để ta cái này cái bộ bì đó đâu có giống như vậy mà đấy ở đi nam nhà mà sẽ công sự bắt đầu sáu cái ở trong nhà nhà lên luôn sông sông cái nhà này xí được luôn nấu cho sáu cái tông ngũ lão bề chén ở đây luôn này bù bông tập hợp bắt đầu sưu vào đấy à khu mua được sáu cái ha sẽ công sự ấy bà đấy sáu cái trong khu phía bì thao bộ lông anh này của đi cả lâu này đấy sáu cái luôn này tiếc vào đấy xem
vì cái đường đó mấy em mà đường bị bù bì cái đó cứ lo chuẩn bị bắt đầu đường đi bộ của đường bia chỉ vào đi đấy chuẩn bị này bao lâu mới này mà cái người này đã chỉ được cái là ngoài hoa phía nhà này bị rồi chả mai quên anh em luôn lâu dài này lúc đó sĩ quan mía xí đấy khai khai rồi chẳng tin sống từ chỗ này xí đấy lúc bao lâu công sự ông ta cái biểu vào đấy bao lâu mà phía này đấy ngoài hoa chỉ này những người đường bị bù thà ra cái lấy mà biểu biểu bị thà
ချင်းမြင့်တဲ့ပလဝမျိုးနယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းလောက်ကစပြီးတော့ကာလာဝမ်ယောဂဖြစ်ပွားသူတွေများနေပါတယ်အခုချိန်အထိလည်းယောဂဖြစ်ပွားသူတွေရှိနေပြီးတော့ဖြစ်ပွားတဲ့ကျွေးရွာနဲ့လူဦးရေကတော့အတိအကျသိနိုင်ဖို့ကဆက်သွယ်ရေးခက်ခဲနေတယ်လို့ပလဝကောင်စီဥက္ကဋ္ဌကပြောရေးကိုပြောပါတယ်
ကလာဝမ်ယောဂဖြစ်တဲ့ဆိုတော့အခုလက်ရှိအနေထားနဲ့ဖြစ်နေရှင်းနေထားတော့ရှိတယ်။ဒီရေဖိတ်ခပေးလေးအခုဒီရှေ့ဝတွေပေါ့သူတို့ကိုဖို့စင်တာရှိတယ်လို့ကျွန်တော်တို့အချွေးဖိတ်ကလည်းအခုအဲ့ဒီနေရာတွေမှာရှင်းနေပြီလို့လဲဆိုတဲ့ဟာဒီကိုအပေါ်မှာကြည့်ကြည့်ပေးတဲ့ဟာပေါ့နော်ဒီကုတာပေးတဲ့အနေထားတော့ရှိတယ်။အဲ့ဒီစီးရင်ကတော့စစ်တွေးရဲ့အခြေအနေရပေါ့အဲ့ဒီကြောမှာရှိတ
ကျမ်းမာရေးဝန်ထမ်းတွေမရှိတဲ့အချိန်ဒေါ်လာရေးကာလလိုအပ်ချက်အရစေးတင်နှံပေးထားတဲ့ဝန်ထမ်းတွေရှိတယ်လို့ပြောပါတယ်။တခြားနေရာတွေမှာတော့ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ကြောင့်ကလေးငယ်တွေနဲ့အသက်ကြီးသူတွေအဖြစ်များတယ်လို့ဆက်ပြောပြပါတယ်။
ဒီချိုချီော်ဒီမှာဆိုရင်တော့ခိုင်းထားတဲ့ကျင်းမာရေးဆရာဆရာမတွေနဲ့လက်လက်မီတဲ့အချိန်မှာအဲ့လိုမျိုးရော်မှာတော့ဆစ်ပြက်လက်မုံတွေစီးတဲ့ရော်တွေကများတာပေါ့လေနော်ဒီတချို့ရော်တွေမှာညမကောင်းဘူးဆိုရင်ပါလာတလုံးတော်မှာလိုက်ချလို့မရတဲ့ရော်တွေအများကြီးရှိတယ်အဲ့လိုမျိုးအနေထားမှာတဲ့ဘာနေအုပ်ကလေးတွေပေါ့တီတီတွေပေါ့နော်အဲ့ဒါအင်တရယ်များဆုံးဖြစ်တာပေါ့လေ
ကာလာဝမ်ယောဂါကြောင့်အခုနှစ်အစပိုင်းမှာအသက်တစ်နှစ်ဝန်းကျင်အရွယ်ကလေးငယ်တဦးသေဆုံးခဲ့တယ်လို့ပလောဝမြို့နယ်အခြေစိုက်ချင်းမီဒီယာမှလည်းဖော်ပြထားပါတယ်။ဒါအပြင်ပလောဝမြို့နယ်နဲ့ထိစပ်နေတဲ့လေးမြို့ချောင်းတလျှောက်ကရွာတွေမှာလည်းကာလာဝမ်ယောဂါဖြစ်ပွားနေတယ်လို့ပြောပါတယ်။ချင်းမီနယ်ပလောဝမြို့နယ်မှာလူအရင်းအမြစ်နဲ့ဆေးဝါးလိုအပ်ချက်အခက်အခဲတွေကြောင့်သေဆုံးရသူတွေလည်းရှိနေတယ်လို့ပလောဝကောင်စီဥက္ကဋ္ဌကပြောပါတယ်။
ဒီတော့အတင်းလုံးကိုချုပ်ပြရမယ်ဆိုရင်တော့အဓိကပြဿနာကဝန်ထမ်းမလုံးလောက်တာရေအာရှေ့ဝါကတော့ဒူးလုံချင်းတဲ့ရှေ့ဝါနဲ့ပေါ့နော်ဒီဒီအချင်းနဲ့တည်ငြိမ်ပေါ့ဒီဒီအလုံးနာတွေဆီမှာမရောက်နိုင်တာတွေကတော့ခုနပြောတဲ့ဒီတည်ဆုံးသွားတဲ့အချင်းတွေရောပေါ့
ပလဝမျိုးမှာကာလာဝမ်ယောဂအပြင်ငှက်ဖျားယောဂလည်းအဖြစ်များတယ်လို့ပြောပါတယ်ဒေါ်လာရေးကာလာမှာငှက်ဖျားယောဂကြောင့်တည်ဆုံးသူတော်တော်များများရှိခဲ့တယ်လို့လည်းသိရပါတယ်။ Internet line နဲ့ဆက်သွယ်ရေးအခက်အခဲတွေကြောင့်တချို့နေရာတွေမှာယောဂဖြစ်ပွားနေရင်တော့အချိန်ကာလတစ်လကျော်နှစ်လလောက်နေမှသိရတာတွေလည်းရှိတယ်လို့ပြောပါရရှင
်။အလေးမှာပြောပြပေးကြတော့ပါ။ခုဆက်ပြီးတော့ American ဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ American သမ္မတဟောင်း Jimmy Carter ဟာအသက်100မှာကွယ်လွန်သွားပါပြီ။သမ္မတတတန်းအပြီးမှာကမ္ဘာ့ကျန်းမာရေးနဲ့ဒီမိုကရေစီအရေးကျောင်းမြင့်တင်ခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့39ရောက်မြောက်သမရကာတာအကြောင်းကိန်းဖာရဘောကတင်ပြထားပါတယ်။ကိုငင်းချန်းကပြောပြပေးပါပါဗျာ
။1989ခုနှစ်ဇန်နဝါရီလ20ရက်နေ့မှာသမရကျန်းတစ္ဆာဂျင်းဆိုတဲ့အချိန်တုန်းကဂျင်မီကာတာကရွေးကောက်ခဲ့တဲ့လူတွေလိုပဲကောင်းတဲ့အစိုးရမျိုးဖြစ်စေရမယ်လို့ကတိပေးခဲ့ပါတယ
်။ There can be no nobler nor more ambitious taskFor America to undertake on this day of a new beginning than to help shape a just and peaceful world
သူသမရတတန်းကဒကြိမ်ပဲဖြစ်ခဲ့ပေမဲ့သူဥဆောင်တဲ့ကာတာစင်တာကနေငြိမ်းချမ်းရေးယောဂတိုက်ဖြတ်ရေးနဲ့မျှော်လင့်ချက်တည်ဆောက်ရေးတို့ကိုလှုံ့ဆော်ခဲ့တာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုလည်းရခဲ့သူပ
ါ
Carter Center ရဲ့အလုပ်တွေကိုကျွန်တော်သမရဖြစ်တုန်းကလှုပ်ဖို့ကြိုးပမ်းခဲ့တာတွေအဖြစ်မှတ်ယူပါတယ်
1924ခုနှစ်ဂျော်ဂျီယာပြည်နယ်ပလိမ်မြို့မှာသူ့ကိုမွေးပါတယ်။1946ခုနှစ်မှာအမေရိကန်ရေတပ်အကယ်ဒမီကနေဘွဲ့ရခဲ့တာဖြစ်ပြီး1953ခုနှစ်သူ့မိသားစုလယ်လုံငန်းတွေစီမပြန်ခင်အချိန်ထိရေငုပ်သင်္ဘောအရာရှိအဖြစ်ဟူထမ်းခဲ့ပါတယ်။1953ခုနှစ်မှာတော့သူ့ဖခင်ကွယ်လွန်ခဲ့တဲ့အတွက်မိသားစုလယ်လုံငန်းစီပြန်ခဲ့ပါတယ်။1960ပြည့်နှစ်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေကစပြီးသမရဟောင်းကာတာဟာနိုင်ငံရေးမှာပါဝင်ခဲ့တာပါ1982ခုနှစ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်မထမ်းဆောင်ခင်မှာပြည်နယ်အမတ်အဖြစ်လည်းနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့ပါတယ
် I say to you quite frankly that the time for racial discrimination is over
သမရဟောင်းကာတာဟာ1982ခုနှစ်မှာမထေမရှားတောင်ပိုင်းပြည်နယ်အုပ်ချုပ်ရေးမှုဘဝကနေ1986ခုနှစ်မှာရွေးကောက်ပွဲအနိုင်ရတဲ့သမရလောင်းဖြစ်လာခဲ့ပြီးတော့Republican Party ဘက်ကသမ္မတလောင်း Jared Ford ကိုကပ်ပြီးအနိုင်ရခဲ့တာပါ1989ခုနှစ်မှာတော့ Camp David သဘောတူညီချက်နဲ့ Egypt နဲ့ Israel အကြားငြိမ်းချမ်းရေးဆေးဆက်ညှိနှိုင်းပေးနိုင်ခဲ့ပြီးဒါဟာသမ္မတကာတာရဲ့သမ္မတသက်တမ်းမှာအအောင်မြင်ဆုံးလှုပ်ဆောင်ချက်ဖြစ်ပါတယ
် There have been four wars between
ကျွန်တော်သမ္မတဖြစ်လာချိန်တုန်းက Arab တွေနဲ့ Israel တွေအကြား25နှစ်အတွင်းစစ်ပွဲလေ့ကျင့်ဖြစ်ပြီးပါပြီဆိုဗီယက်ထောက်ခံမှုနဲ့အီဂျစ်ကခေါင်းဆောင်ပြီးတိုက်တာပါသူတို့တွေကပဲအစ္စရေးကိုစီရေးအရာစိန်ခေါ်နိုင်တဲ့တိုင်းပြည်တွေဖြစ်ပါတယ
်သမရဟောင်းကာတာဟာပနမတူးမြောင်းကိုပနမနိုင်ငံကိုပြန်ပေးတဲ့စာချုပ်ကိုညှိနှိုင်းချုပ်ဆိုပေးခဲ့ပြီးတရုတ်ပြည်သူသမရနိုင်ငံနဲ့လည်းတန်တမန်ဆက်ဆံရေးအပြည့်အဝထူထောင်ခဲ့သူပါဒါပေမဲ့လည်း1989ခုနှစ်အီရန်နိုင်ငံမှာဖြစ်ခဲ့တဲ့အစ္စလာမစ်တော်လှန်ရေးကသူ့သမရတပ်တန်းကိုပြောင်းလဲစေခဲ့ပါတယ်ရှီးယိုက်ဘာသာရေးခေါင်းဆောင်ဦးဆောင်တဲ့ဆန္ဒပြမှုတွေကြောင့်အမေရိကန်ထောက်ခံပေးထားတဲ့ရှားဘရင်တိုင်းမိကနေထွက်ပြေးခဲ့ရပါတယ်။တီဟီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကိုစစ်သွေးကြွတွေကဝင်ရောက်စီးနှင်းခဲ့ပြီးအမေရိကန်66ဦးကိုတရားခံအဖြစ်ဖမ်းဆီးခဲ့ပါတယ်။နိုဝင်ဘာလနှောင်းပိုင်းမှာတရားခံ73ဦးကိုဂဏ္ဍဦးပြန်လွှတ်ပေးခဲ့ပါတယ်။1980ခုနှစ်ဧပြီလအတွင်းသမ္မတကာတာကကြံရှိတဲ့တရားခံတွေကိုကယ်တင်ဖို့စစ်စင်ရေးတစ်ခုကိုခွင့်ပြုပေးခဲ့ပေမဲ့လည်းအဲ့ဒီဟာကမအောင်မြင်ပဲစစ်သား8ဦးသေဆုံးခဲ့ပါတယ်။တချိန်တည်းမှာပဲသမရဟောင်းကာတာဟာပြည်တွင်းကစိန်ခေါ်မှုတွေဖြစ်တဲ့ငွေကြေးဖောင်းပွားမှုအလုပ်လက်မဲ့နှုန်းမြင့်တက်တာတွေနဲ့ရင်ဆိုင်ခဲ့ရပြီး1980ခုနှစ်မှာ Republican Party ကရော်နယ်ရေဂင်ကိုရှုံးနိမ့်ခဲ့ပါတယ်။1981ခုနှစ်ဇန်နဝါရီလ20ရက်နေ့သမရရေဂင်ကျန်းသစ္စာချိန်ဆိုတဲ့နေ့မှာပဲအီရန်ကကျန်းရှိတဲ့အမေရိကန်တရားခံတွေကိုလွှတ်ပေးခဲ့ပါတယ်။ရွေးကောက်ပွဲရှုံးနိမ့်နာရောစိတ်ဖိစီးမှုတွေနဲ့ပါသမရဟောင်းကာတာဟာသူသမရစာကြည့်လိုက်ရှိရာပလိမ်မြို့စီကိုပြန်ခဲ့ပါတယ
်
ကျွန်တော်ကအတ္လန်တာမြို့ကအဆောက်အုံကောင်းကောင်းတစ်ခုမှာရုံးခန်းလေးတစ်ခုပဲရှိဖို့တည်တည်လေးပဲမျှော်လင့်ခဲ့တာပ
ါကာတာစင်တာဟာကဘာတလွားအချိုးမြက်မယူတဲ့အဖွဲ့အဖြစ်ထင်ရှားလာပြီးကဘာတလွားရွေးကောက်ပွဲတရားကြော်ကိုစောင့်ကြည့်ပေးခဲ့သလို1994ခုနှစ်မြောက်ကိုရီးယားနျူကလ িয়ার ထိတိုက်ရင်ဆိုင်မှုမှာလည်းဂျားဝင်ဖြည့်ရှင်းပေးခဲ့သလိုယူဂန်ဒါနဲ့ဆူဒန်နိုင်ငံအကြားငြိမ်းချမ်းရေးသဘောတူညီချက်ရအောင်ကြိုးပမ်းပေးခဲ့ပါတယ်။မြန်မာနိုင်ငံအတွက်လည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ပြည်ပခန့်ဖြည့်ရှင်းရေးတို့ကိုရှေးရှုဆောင်ရွက်ပေးခဲ့ပါတယ်။သမရဟောင်းကာတာဟာမြန်မာနိုင်ငံဒီမိုကရေစီရေးပါဝင်ကူညီခဲ့တဲ့ကမ္ဘာအနှံ့ကနိုင်ငံခေါင်းဆောင်တွေနဲ့အထင်ကရဩဇာကြီးသူတွေပါဝင်တဲ့ The Elders အဖွဲ့မှလည်းပါဝင်သူတဦးဖြစ်ပါတယ်။2013ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာလဲသမရကာတာရဲ့ကာတာစင်တာဟာလေးလာစောင့်ကြည့်သူအဖြစ်ပါဝင်ခဲ့ပါတယ်။ဆင်းရဲတဲ့ဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုမြင့်တင်ပေးပြီးယောဂတိုက်ဖြတ်ရေးတွေကိုပါကာတာစင်တာကလှုံ့ဆော်ခဲ့တာပါ။ဂီနီဝမ်းယောဂကိုတိုက်ဖြတ်ဖို့ကကာတာစင်တာရဲ့အဓိကရည်မှန်းချက်ဖြစ်ပါတယ
်။ There's only been one disease in the history of
လူသားသမိုင်းတက်တန်းတလျှောက်အပြီးတိုင်တိုက်ဖြတ်နိုင်ခဲ့တဲ့ယောဂါကတော့ကြောက်ယောဂါပဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်30ကလုပ်နိုင်ခဲ့တာပါ။ဂီနီဝမ်းယောဂါကကမ္ဘာမြေပေါ်ကနေနောက်ထပ်တိုက်ဖြတ်နိုင်မဲ့ယောဂါဖြစ်ပါတယ
်။အခုလိုလူသားအကျိုးပြုတွေဆောင်ရွက်တာကြောင့်သမရဟောင်းကာတာကို2002ခုနှစ်မှာနော်ဝေးနိုင်ငံအော့စလိုမြို့မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ပါတယ်
။ When I won the Nobel Peace Prize for instance it was because
ကာတာစင်တာကလုပ်ငန်းတွေကြောင့်ကျွန်တော်နိုဘယ်ငြိမ်းချမ်းရေးဆုရခဲ့တာပါ။ငြိမ်းချမ်းရေးနဲ့လူအခွင့်အရေးအပေါ်အခြေခံပြီးသမိုင်းအမွေကြံခဲ့တာဖြစ်တာကြောင့်ကျွန်တော်ကတော့အပြည့်အဝကျေနပ်ပါတယ်ဘယ်သူကမကျေနပ်ပဲရှိမလဲဗျာ
အသက်60ကျော်အထိတက်တက်ကြွကြွရှိခဲ့တဲ့သမရဟောင်းကာတာဟာ 2015ခုနှစ်မှာအုံနောက်ကင်ဆာရောဂါကိုခံစားခဲ့ရပြီးကျော်ဖြတ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးပိုင်းနှစ်တွေမှာတော့ကျန်းမာရေးခြုံရင်းလာတာကြောင့်ဘဲမှမသွားတော့ပဲသူ့ဇာတိပလိန်းမြို့မှာပဲနေထိုင်ခဲ့ပါတယ်။ဇနီးဖြစ်သူရိုဇလင်းကွယ်လွန်ခဲ့တဲ့2023နိုဝင်ဘာဇာပနအခမ်းအနားတွေမှာမှလူမြင်ကွင်းကိုနောက်ဆုံးအကြိမ်ပြန်ထွက်ခဲ့တာပါ။2019ခုနှစ်ကသူ့ရဲ့နောက်ဆုံး VOA နဲ့အင်တာဗျူးမှာတော့သူ့ရဲ့အနာဂတ်မျှော်လင့်ချက်ကိုခုလိုပြောခဲ့ပါတယ်။
I would like to see the United States in the future strive.
အနာဂတ်ကမ္ဘာညဉ့်ညံရေးလူခွင့်ရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတာဝန်ညီများမှုတွေမှာအမေရိကန်ပြည်ထောင်စုကိုကမ္ဘာနံပါတ်1ချန်ပီယံဦးဆောင်သူအဖြစ်မြင်ကြပါတယ်။နောက်ပြီးလူတန်းကိုတန်းလူညီလူဆက်ဆံဖို့ပါ။ကျွန်တော်တို့အဲ့လိုသာလုပ်နိုင်မယ်ဆိုရင်ကျွန်တော်ချစ်တဲ့တိုင်းပြည်ဟာတကယ့်စူပါပါဝါရှိတဲ့တိုင်းပြည်ဖြစ်လာမှာပါ
။အမေရိကန်သမ္မတဖြစ်ဘူးသူတွေထဲမှာသမ္မတဟောင်းကာတာဟာတက်တန်းအရှိဆုံးဖြစ်ပြီးတော့သူဇနီးရော့ဇလင်းနဲ့အိမ်တော်သက်ကလည်းသမရနဲ့သမရကတော်တွေထဲမှာတက်တန်းအရှိဆုံးဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးကြတော့ပါ။ဗီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေ၊စောင်းပါတွေ၊သတင်းသုံးသပ်ချက်တွေ့ဆိုမိမဲ့ကနေနဲ့အပတ်စဉ်စီဇန်တွေကို Facebook, YouTube, Instagram, Telegram နဲ့ X လူမှုကွန်ရက်စာမျက်နှာတွေကနေကြည့်ရှုနိုင်ကြသလို VOA ရဲ့ Internet စာမျက်နှာ bomis.voanews.com မှာအချိန်မီဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့39ဦးမြောက်သမ္မတဂျီမီကာတာဟာ2024ခုနှစ်ဒီဇင်ဘာလ29ရက်နေ့အသက်တရာအရွယ်မှာသူ့ရဲ့ဇာတိဂျော်ဂျီယာပြည်နယ်ပလိန်းမြို့ကနေအိမ်မှာကွယ်လွန်ခဲ့ပါတယ်။သူ့ရဲ့ဇနီးဖြစ်သူရိုစလင်ကတော့2023ခုနှစ်အသက်89နှစ်အရွယ်မှာသူ့အရှင်ကွယ်လွန်ခဲ့တာပါ။သမရကာတာရဲ့ပြည်သူဝန်ထမ်းဘဝကိုတော့1943ခုနှစ်မှာအမေရိကန်ရေတပ်အကယ်ဒမီကျောင်းမှာဘူလောင်းအဖြစ်နဲ့စတင်ခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်စာတီးပွားဒီမိုကရက်တူဖြစ်တဲ့ကာတာဟာသူ့ဇာတိပြည်နယ်ရဲ့အုပ်ချုပ်ရေးမှုအဖြစ်1980ပြည်နှစ်မှာရွေးကောက်ခံခဲ့ရပါတယ်။1986ခုနှစ်မှာတော့သမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးအဲ့ဒီအချိန်က Republican သမရဂျရက်ဖို့ကိုအနိုင်ရသမရရွေးကောက်ပွဲမှာနိုင်ခဲ့ပါတယ်။သူ့သမရတက်တန်းအတွင်ချီရှာတဲ့ဆောင်ရွက်ချက်တစ်ခုကတော့1988ခုနှစ်ကမ်ဒေးဗစ်သဘောတူညီချက်တွေဖြစ်ပြီးဒါဟာအစ္စရေးနဲ့အီဂျစ်ကြားသမရကာတာဂျာဝင်ပြည်နိုင်ပေးခဲ့တဲ့တမိုင်းဝင်ငြိမ်းချမ်းရေးစာချုပ်ဖြစ်ပါတယ်။အီသီယိုးပီးယား၊အီရီထရီးယား၊ဘော့စနီးယားနဲ့ဟေတီတို့လိုဒေသတွေမှာငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးမြင့်တင်ဆောင်ရွက်မှုတွေအတွက်2002ခုနှစ်မှာသမရဟောင်းကာတာနိုဘယ်ငြိမ်းချမ်းရေးဆုရှိမြင့်ခံရပါတယ်။သမရဂျိုးဘိုက်တန်ကသူဟာထူးခြားတဲ့စရိုက်လက္ခဏာတွေရှိသူရဲရင်ပြည်ပြောလင့်ချက်နဲ့အကောင်းမြင်တတ်သူဖြစ်ပါလေ။ဂရုဏာတရားနောက်သူ့ရဲ့ကြည်လင်ရှင်းသန်တဲ့ကိုးရှင်းတရားတွေနဲ့သူဟာယောဂဗျာတွေအမြင့်ဖြုတ်တိုက်ဖြတ်ရေးငြိမ်းချမ်းရေးအတွက်ဂျိုးပန်းကြီးသူအခွင့်အရေးနဲ့လူ့အခွင့်အရေးတိုးတက်ရေးလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်ရေးအားပေးထောက်ကူပြုအင်ယာမဲတွေအတွက်အင်တွေဆောက်တယ်လို့ကျွန်တော်တို့တဲကအားအနည်းဆုံးသူတွေအတွက်လည်းအမြဲတမ်းအကျိုးဆောင်ခဲ့ပါတယ်။ကမ္ဘာတစ်လောကလူအများပြည့်ရဲ့အသက်တွေကိုကယ်ဆယ်သူတို့ဘဝတွေကိုပြောင်းလဲမြင့်တင်ပေးခဲ့ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။ VOA ရဲ့တောက်ကြနဲ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကလည်းမနက်9:00နာရီတိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီမနက်အတွက်အစီအစဉ်ပထမပိုင်းကိုဒီမှာပဲရပ်နားပြရစီခင်ဗျာ။ဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေကိုစတိုက်ထုတ်လွှင့်ပေးတော့ပါမယ်။ဒုတိယပိုင်းအစီအစဉ်တွေကိုရေဒီယိုကနေဖမ်းယူဖို့လက်တလုံးမရနိုင်သေးတာမို့ Digital Line တွေဖြစ်တဲ့ Jerusalem ကနေလူလူမိတ်ဆွေရုပ်သံ Line ကကြည့်ရှုနိုင်ကြတဲ့အပြင် Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။
ဖြူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖြူရီမနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖြူရီညချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VU American တန်ရဲ့2025ခုနှစ်ဇန်နဝါရီလ10ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမိနစ်30မှာတော့တောက်ကြနေတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေး30ချက်တိုင်းရင်သတင်းလွှာစီစဉ်နဲ့ကျမ်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုသတိုက်တင်ဆက်ပေးသွားပါမယ်ခွင့်ဆုံးတော့ဥအောင်ခင်ရဲ့မြမအရေး30ချက်စီစဉ်နဲ့စပါမယ်မြူဒေါ်လန်ရေးဟာလက်နက်ကင်တဲ့ဉာဏ်ပညာဒေါ်လန်ရေးဖြစ်တဲ့အတွက်အတက်ပညာသုံးတဲ့စစ်လက်နက်တွေဟာအရေးပါလာပါတယ်မြူဇက်သစ်တွေအသုံးပြုတဲ့ drone စစ်စင်ရေးအကြောင်းဒီတစ်ပတ်မှာဥအောင်ခင်ကတင်ပြပေးထားပါတယ်ခင်ဗျာ
မြူဒေါ်လန်ရေးဟာဉာဏ်ပညာကိုအခြေခံတဲ့လှုပ်ရှားမှုဖြစ်တဲ့အတွက်ဤပညာကိုသုံးပြီးရန်သူကိုခြေမုံးမှုစ조사ရပါတယ်ဒီအထက်မှာ drone စစ်စင်ရေးဟာအထင်ရှားဆုံးနဲ့အထက်ရောက်ဆုံးဖြစ်ပါတယ်။ကောင်းကင်ကရုတ်တံရိုက်ကူးဖို့ရွယ်ပြီးအသုံးပြုခဲ့တဲ့အရက်သုံးအပျော်တန်း drone လေယာဉ်လေးတွေကိုဘုံပြီးတက်ပြီးစက္ကစတပ်သားတွေအပေါ်မှာဖြုတ်ချနိုင်တဲ့အတတ်ပညာကြောင့်တော်လိုင်းရေးတိုက်ပွဲတွေအောင်မြင်နေတာလို့သိရပါတယ်။စစ်ကောင်စီကလေယာဉ်ကြီးတွေကိုတုံးပြီးအရက်သားနဲ့ဒုက္ခတဲ့စခန်းတွေကိုဘုံကျဲတိုက်ခိုက်နေချိန်မှာတော်လှန်ရေးတပ်သားတွေကဒရုန်းကိုဘုံတက်ပြီးစစ်ကောင်စီတပ်သားတွေရဲ့ပေါ်မှာဖြုတ်ချနိုင်တာတွေ့ရပါတယ်။ပေါ်ပါတဲ့ကင်မရာလေးတွေတက်ဆင်ပြီးဓာတ်ပုံရိုက်ကူးရေးအတွက်အသုံးပြုနေတဲ့ဒရုန်းတွေကိုလေးလံနဲ့ဘုံတီးတက်ပြီးမောင်းနှင်ရတာမလွယ်ပါဘူး။ဒါပေမဲ့လူအင်အားများစွာမလိုအပ်ပဲကိုင်းတွဲမောင်းနှင်သူအတွက်အန္တရာယ်ကင်းတဲ့အားသာချက်ကြောင့်ဒရုန်းစစ်စင်ရေးကိုမြင့်တင်လာခဲ့တာအတော်လေးအောင်မြင်နေပြီဖြစ်ပါတယ်ပထမပိုင်းမှာဘုံဒီအပေါ်စားကိုတုံးနိုင်တဲ့ဒရုန်းကိုတုံးနိုင်ပြီမဲ့တနည်းလောက်အတွေ့အကြုံရလာတဲ့အခါမှာဖြစ်အားကောင်းတဲ့ဘုံသူတွေကိုတဲဆောင်ပြီးဖြုတ်ချနိုင်ပါလေဤနာဂါခေါ်ရိုင်ဖယ်ဘုံဒီ60မမမော်တာဘုံဒီစတဲ့ဘုံဒီတွေကိုတဲဆောင်နိုင်တဲ့ဒရုန်းတွေကိုတီထွင်လာနိုင်တာဟာတော်လှန်ရေးရဲ့အသာချက်ဖြစ်ပါတယ်တော်လှန်ရေးအဖွဲ့တိုင်းမှာ drone တပ်ဖွဲ့ရှိပြီးနာမည်အမျိုးမျိုးနဲ့စစ်စင်ရေးမှာပါဝင်တိုက်ခိုက်နေကြပါတယ်အစောဆုံး drone သုံးဆွဲသူတွေထဲမှာကရင်ပြည်နယ်မှာအဓိကလှုပ်ရှားနေတဲ့ Federal Wing အဖွဲ့ဟာထင်ရှားပါတယ်2020နှစ်မှာ drone ပြန်သန်းမှုအကြိမ်ပေါင်း400ကျော်လုပ်နိုင်ပြီးစက္ကစတပ်ဖွဲ့ဝင်200လောက်ကိုချိန်မုံနိုင်ခဲ့တယ်လို့သိရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ139စစ်စင်ရေးလုပ်တဲ့အခါ drone တွေကိုယာနဲ့ရှိပြီးသုံးတဲ့အတွက်စက္ကစတအထိနာသွားပါတယ်မျိုးဆက်တဲ့ညံသွားပုံကိုနားမလဲတဲ့စက္ကစဥက္ကဋ္ဌမင်းအောင်လှိုင်ကနိုင်ငံခြားပညာရှင်တွေပါဝင်တိုက်ခိုက်တယ်လို့ဆွဆွဲပြောဆိုကြောင်း2024ဇန်နဝါရီထုတ် RF သတင်းမှာပေါ်ပြပါတယ်drone စစ်စင်ရေးဟာမျိုးဆက်သစ်တွေရဲ့တီထွင်မှုသာဖြစ်တဲ့ဥပမာဘုံပေါင်းတောင်းချီပြီး drone ကနေကြဲချနိုင်ခဲ့ပါတယ်မန္တလေး PDF ရဲ့ drone အဖွဲ့ကို engineer ចောင်းသားနှစ်ဦးကဖွဲ့စည်းတာအခုဆိုရင်အဖွဲ့ဝင်50ကျော်နေပါပြီအဖွဲ့ဝင်3ပုံ2ပုံကအမျိုးသမီးတွေဖြစ်ပါတယ် 3D printer ကိုသုံးပြီး drone မှာသုံးမဲ့ဘုံသီးတွေကိုထုတ်လုပ်နိုင်စွမ်းရှိတဲ့အဖွဲ့ပါပဲ။ဒါအန်မျိုးသားတပ်မှစစ်တင်တန်းတက်ပြီးဒါအင်းရဲဘော်တွေနဲ့အတူစစ်ဆင်ခဲ့တဲ့ဗမာတပ်ဖွဲ့ဖြစ်ပါတယ်။ဒါအန်တပ်ဖွဲ့ဟာဒရုန်းဘုံသီးတွေကိုကိုယ်တိုင်ထုတ်လုပ်ပြီးဘုံသီးမျိုးစုံအများအပြားကျဲချနိုင်တာကြောင့်ဒရုန်းခေတ်ကိုရောက်လာပြီလို့ဒါအန်တပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်တိုင်အိုက်ကျော်ကပြောကြောင်းအေယာဝတီသတင်းမှာပေါ်ပြပါတယ်။ပထမပိုင်းမှာတော့ပြင်မှတ်ကိုထိမှန်ဖို့အခက်အခဲရှိပေမဲ့တင်းတင်းအတွင်းလက်ကျင်ရင်းနဲ့သူတင်တနာလုပ်တဲ့အခါမှာပြင်မှတ်ကိုတည့်တည့်ထိမှန်အောင်ဘုံကျဲချနိုင်တဲ့အဆင့်ကိုရောက်လာပါတယ်။ပြင်မှတ်ကိုတိတိကျကျပြင်မှတ်တဲ့ drone တပ်ဖွဲ့ဟာတော်လိုင်းရင်အင်အားစုတွေကိုလေချောင်းပစ်ကူနဲ့လက်နဲ့ပစ်ကူလုပ်ပေးနိုင်တဲ့ပုံစံမျိုးဖြစ်လာပါတယ်။မြေပြင်တပ်ဖွဲ့တွေရဲ့တောင်းဆိုချက်အတိုင်းအချင်းတို့အတွင်းမှာ drone တပ်ဖွဲ့ကချေမုံရဲ့တိုက်ပွဲဆင်နွှဲနိုင်တာစက္ကစရဲ့လေချောင်းပစ်ကူတဲ့ပိုပြီးထိရောက်ပုံရပါတယ်အခုတော့လော်ယုံလုံးစင်ကင်းတောက်ဘုံကျဲတာမျိုးတွေမကပဲမြေပြင်တိုက်ပွဲကိုအပေါ်ကကြည့်ပြီးအမိန်ပေးညွှန်ကြားနိုင်တဲ့အဆင့်ဖြစ်နေကြောင်းသိရပါတယ်ဒ drone သုံးတဲ့အတွက်စစ်စင်ရေးထိရောက်အောင်မြင်တာကိုစကားစသဘောပေါက်သွားတဲ့အခါမှာတရုတ်အကူအညီနဲ့ drone တင်တန်းတွေပေးတယ်လို့ CDM ဘိုးကြီးဇင်ရောကလွန်ခဲ့တဲ့လက RFA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်တရုတ်လောက်ကင်းတောက် drone နဲ့တိုက်ခိုက်ရေး drone တွေကိုကြဲကြဲပြတ်မြတ်အသုံးပြုလာတယ်လို့ဆိုပါတယ်စကားစအရာရှိဦးစီးတဲ့ drone အဖွဲ့ကိုပြည်ထောင်ဖွဲ့စည်းပြီးတက်တက်ကြီးအဆင့်အထိဒရုန်းသုံးနိုင်အောင်တင်တန်းပေးနေပါတယ်။ဒါပေမဲ့တစ်တုံညာနေခွနဲ့သုံးညင်အောင်စစ်စင်ရေးကလာအထိတော်လိုင်းရေးတပ်ဖွဲ့တွေဟာဒရုန်းနည်းပညာမှာစက္ကစထက်တဲ့အများကြီးတားနေတာသိရပါတယ်။ဒါကြောင့်အရေးပါတဲ့စခန်းကုန်းနဲ့ဗျူဟာကုန်းတွေမှာဒရုန်းကာကွယ်ရေးဂျင်မာတွေအများအပြားစက္ကစကတပ်ဆင်ထားတဲ့အတွေ့တော်လိုင်းရေးဒရုန်းဖွဲ့တွေကထိုးပေါက်ဝင်ရောက်ပြီးတိုက်ခိုက်နေရတယ်လို့ဆိုပါတယ်။ဒရုန်းအသုံးများတဲ့တွန်လိုင်းတပ်တွေထဲမှာစကိုင်းတိုင်းမြောင်မြို့နယ်ကကြီးကြီးအားအမျိုးသမီးဒရုန်းအဖွဲ့လည်းပါဝင်ပါတယ်ကြာခင်စင်ကောင်းဆောင်တဲ့အမျိုးသမီးရဲ့ဒရုန်းအဖွဲ့ဟာသူတို့လုပ်တဲ့ဒရုန်းဘုံးကြီးတွေကိုအညာထမ်းသည်လို့အမည်ပေးထားပါတယ်အညာထမ်းသည်တန်ကိုခံကြရတဲ့စက္ကစစစ်သားဥယျလေတနေ့တခြားတိုးပွားနေကြောင်းသိရှိရပါတယ်ခင်ဗျာ
ဦးအောင်ခင်တက်ဆက်ပေးကြတော့ပါ။တောက်ကြမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။ခုတစ်ခါတော့ပတ်စင်တင်ဆက်နေကြကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုအလှည့်ပေးရအောင်ပါ။ကမ္ဘာမှာတီဘီယောဂါဟာလူတန်းချီသုံးစေခဲ့တဲ့ယောဂါကြီးတစ်မျိုးဖြစ်ပါတယ်။တီဘီယောဂါပြန့်နှံ့ကူးစက်နေတာကာကွယ်နိုင်ဖို့ကျမ်းမာရေးပညာရှင်တွေကနီလန်းမျိုးစုံနဲ့တိုက်တွန်းနေပါရယ်။တီဘီယောဂါပြင်းပြင်းထန်ထန်ဆက်မဖြစ်ရအောင်ဘယ်လိုကာကွယ်လှုပ်ဆောင်သင့်ပါသလဲ။ဒီအကြောင်း Health Tangiers ကျမ်းမာရေးနဲ့စီးပညာကြားနဲ့အငိမ့်စားအိတ်တာကျုံနဲ့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအလို့အမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်ထွေးစေးမန်းခင်ဗျာကျွန်တော်တို့ TV ယောဂါရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးသမိုင်းတစ်လျှောက်ကူးစက်တည်ဆုံမှုများခဲ့တာနောက်ဒီယောဂလက္ခဏာတွေဘယ်လိုပြတာပြီးရင်ဒီဆေးရင်ပါတီဗီနဲ့ငုတ်ရှိုးတီဗီစိန်ခေါ်မှုတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီယောဂတန်ပြင်းပြင်းထန်ထန်မခံရအောင်ပေါ့နော်ဒီကာကွယ်လှုပ်ဆောင်သင့်တာတွေကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဒီကျွန်တော်တီဗီကာကွယ်ဆေးပေါ့လေဒီ BCG ပေါ့နော်ဒီ BCG ထိုးကလေးမွေးသင်းစတဲ့က BCG ဗက်ဆင်းထိုးကြတယ်ကျွန်တော်လည်းထိုးခဲ့ကြတယ်ပေါ့လေအဲ့ကောင်ကတကယ်တမ်းကျတော့ဟိုတိတ်ပြင်းထန်တဲ့ TV အုံတော့အမေပါရောင်တဲ့ယောဂအထီအောင် TV ဖြစ်အောင်ရောက်မသွားအောင်တော်တော်စိုးစိုးဝါးထီဖြစ်မသွားအောင်ပဲထိန်းနိုင်တယ်လို့ကျွန်တော်တို့အဲ့လေသိထားပါဗျ။သို့တော့ဒီလုံးဝအတိအကျမကာကွယ်နိုင်ပါဘူး။သို့တော့လည်းမထိုးလို့လည်းမဖြစ်ပါဘူး။မထိုးလို့ရှိရင်ငယ်လေးတွေက TV အဆုတ် TV ဖြစ်ဖို့ကလေးတွေကပိုများပါတယ်။ကလေးတွေရောလူငယ်တွေရောပေါ့လေ TV စီးတာမထိုးခဲ့လို့ရှိရင်အဲ့ငယ်တွေဖြစ်တယ်။ဒီကောင်ဗတ်တိုင်းရဲ့မကာကွယ်နိုင်တော့လည်းပဲထိုးရမယ်ဘာကြောင့်ထိုးရမလဲဆိုတော့ချင်းဒီကောင်ထိုးကြတဲ့အားဖြင့်အောင်းနောက် TV အောင်းနောက်အမြေပါ TV ဖြစ်တာနည်းတယ်လို့ကျွန်တော်တို့သိထားပါတယ်ဒါကြောင့်ဒီ ECG ဗက်ဆင်းကိုထိုးရပါမယ်နောက်ထပ်လည်းကျွန်တော်တို့ဗက်ဆင်းအစ်စ်ကိုရှာဖွေရရှိပါတယ်ပြီးတော့ပိုကောင်းတဲ့ဗက်ဆင်းပေါ့လေအကောင်းဆုံးကာကွယ်ဆေးထိုးနိုင်ခြင်းကတော့အကောင်းဆုံးပါပဲအခု COVID-19 လို့ပေါ့လေဒါတွေကိုလည်းကျွန်တော်တို့ပညာရှင်တွေကလည်းသူတို့နောက်ထပ်လုပ်ရမယ် Research and Development Department တွေကဒါတွေကိုဆက်ပြီးလုပ်နေကြပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကိုပဲဆက်အားကိုးရမယ်သဘောပေါ့နော်မပြင်းထန်အောင်ရောကိုဗစ်လိုပဲဟိုအပြတ်မကူးဆက်အောင်မကာနိုင်ပေမဲ့သေဆုံးတဲ့အထိမပြင်းထန်အောင်တော
့ဟုတ်ကဲ့
ကာကွယ်နိုင်တဲ့သဘောနော်အထူးသဖြင့်တော့ဒီကုခန်းအနေနဲ့ကုနာအနေရှိတယ်မှာဒီကလေးငယ်တွေလည်းပါတဲ့သဘောပေါ့ဆရာနော
်မှန်ပါလေခင်ဗျာငယ်ငယ်မှာမချစ်တော့ငယ်ငယ်နဲ့ဖြစ်ခဲ့မယ်ဆိုလို့ရှိရင်သေးထိုးမတော့လို့ငယ်ငယ်နဲ့ဖြစ်ခဲ့မယ်ဆိုရင်ကလေးတွေမှာဖြစ်လို့ရှိရင်ဒီဘီကမပူရတာနည်းနည်းခက်တယ်ပေါ့လေသေထိုးစေးစားလောက်ရတာခက်တဲ့အတွက်ကြောင့်အာဘာဖြစ်မနေအခုဒီမှာရန်နုံးကြီးမကာကွယ်ပြနေတော့လည်းပဲ easy ဆက်စင်းရတော့ထိုးနေကြရမှာဖြစ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီငယ်စင်ကတည်းကကာကွယ်ဆေးထိုးခဲ့တာတော့မှဒီ TB ယောဂါကနောက်ပိုင်းမှာကူးစက်သေဆုံးမှုတွေကဆက်များနေတော့ပေါ့ဆရာနော
်ဟုတ်ကဲ့အဲ့တော့ TB နဲ့ပတ်သက်ပြီးတော့ကမ္ဘာပေါ်မှာဒီ TB ကဒုတိယအများဆုံးလူသက်အများဆုံးကူးစက်ယောဂါဆိုတာကိုတက်ခံလာကြပြီဖြစ်ပါလေအဲ့တော့ဒီတိုင်းထိမှသွားလို့ရှိရင်ဒီ TB ယောဂါကတစ်ချိန်ချိန်မှာပေါ့လေဟိုတိုင်သွားလို့ရှိရင်ကျွန်တော်တို့ဟိုယနေ့ခါတုန်းကဟိုပလေယောဂါရဲ့ဟိုတော့ကဘာလုံးသန်းနဲ့ချီပြီးတေခဲ့တာရုပ်တို့ပါတယ်မှာလို့ကျင် တော်တော်စိုးစိုးဝါဖြစ်ခဲ့တဲ့ဒီတာရောက်ခဲ့ပါတယ်အဲ့အဲ့အားမျိုးဖြစ်နိုင်တယ် TV အဲ့လိုမျိုးခဲ့လို့ရှိရင်ပေါ့ white plate လို့တော့ခေါ်ရတယ်ဒါ plate ပြောတာလို့ပဲဖြစ်သွားနိုင်တယ်ပေါ့လေ
ဟုတ်ကဲ့ဆရာတကယ်တော့အတော်ကိုစိုးရတဲ့အနေထားဖြစ်တာပေါ့နော
်ဟုတ်ပါတယ်ဗျအဲ့လိုစိုးရင်လည်းတော်ကြောင်းဒီကျွန်တော်တို့ကမ္ဘာတမကြီးအဖွဲ့ကနေပြီးတော့ဒီပညာရှင်တွေအားလုံးကနေပြီးတော့ဘာတွေလုပ်ကြမလဲဆိုပြီးတော့တိုင်ပင်ဆွေးနွေးရပါတယ်ဆွေးနွေးရတဲ့ခါကျတော့နီလာငါအလုံးပေါင်း3ခုပေါ့လေအဲ့တော့ဗာလဲဆိုတော့နံပါတ်1 TV လူနာကိုရအောင်ရှာဖွေရမယ်เนาะအဲ့တော့နံပါတ်2ကကျတော့ TV ယောဂတွေ့လို့ရှိရင်ကုသရမယ်ကုသမှုရအောင်ပြင်မယ်ပြောင်းအောင်ကုမယ်เนาะနံပါတ်3ချက်ကတော့ကာဝယ်ပြင်မယ် TV ယောဂကိုမဖြစ်အောင်ကာဝယ်ပြင်မယ်အဲ့ဒီမှန်းချက်3ခုကိုချမှတ်ပြီးတော့ဒီကအားပြောပေါ့လေ3ခုကိုချမှတ်ပြီးတော့ပေါ်ရွက်တည့်ရရှိပါတယ်ပြီးတော့ဒီလူနာဘယ်လိုရှာမလဲတော့တဲ့အကြဆုံးကဗာလဲဆိုကျွန်တော်ပြောတဲ့မိမိကိုယ်ကိုမိမိ TV ဖြစ်မှမသိဖြစ်နေတဲ့ငိုရှိုး TV လူနာတွေပေါ့လေအဲ့လိုလူမျိုးတွေကိုရောက်အောင်ရှာဘူးအဲ့တော့ရေးကြည့်ပါတယ်သူတို့ကလွတ်နေတယ်ဟို TV ဖြစ်တဲ့လူတော့ပဲဖြစ်တော့မှာပဲလူတွေကမြူးဆိုက်ရတယ်ဟိုမဖြစ်သေးခင်မှာကိုယ်ဖြစ်မှမသိဖြစ်နေတဲ့ရှိနေတဲ့လူတွေကိုရောက်အောင်ဖော်ထုတ်ဖို့လုပ်ပါတယ်အဲ့ဒါကြတော့လူတော်များများနေမကောင်းမှဆဲမိုက်ဌာနကိုသွားရဲဖေးစစ်တယ်ဖေးကူတယ်ဆရာဝန်ကနေပြီးတော့စုံဝင်နေအောင်စစ်တော့မှာအာဒါ TV ဆိုပြီးဖော်ထုတ်တာတဲ့တမိုင်ဝန်ထမ်းတွေကိုယ်တိုင်ကလူလူတွေကိုကွင်းစင်းပြီး community တွေကိုကွင်းစင်းပြီးတော့တီချီချီမရှိစမ်းသပ်ဆက်စည်းခြင်းပြုလုပ်ရမယ်ဆိုပြီးတော့ကျွန်တော်တို့ guideline တွေချမှတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ guideline လမ်းညွှန်ချက်တွေနဲ့လှုပ်ဆောင်နေတာမှာစိန်ခေါ်ချက်တွေရောပါတွေကြုံနေရလဲဆရာ
ဟုတ်ကဲ့များသောအားဖြင့်ဒီအထူးသဖြင့်ပေါ့လေအာရှပစိဖိတ်ဒေသနဲ့အာဖရိကဒေသတွေမှာ TV လူနာများရှိနေတော့မှဖော်ထုတ်နိုင်တဲ့ပြဿနာတွေတွေ့နေတာကိုသိနေရပါတယ်အဲ့တော့အဲ့နိုင်ငံတွေမှာဘာလဲဆိုတော့ချင်းကတဲ့နီလာနဲ့မှာလိုအပ်ချက်တွေရှိနေတယ်ဘလို့လိုအပ်ချက်တွေရှိနေဆိုလို့ရှိရင်လူလူဖွဲ့စည်းတွေကပြည်သူလူချင်းစင်ကောဒီ TV ယောဂရှာဖွေရေးတွေလုပ်တဲ့အခါမှာလာတဲ့အခါမှာပြည်သူ့မှာလာတဲ့အခါမှာကိုယ်တိုင်ကိုယ်ကျပါဝင်ဆောင်ရွက်မှု participate လုပ်ဖို့ပေါ့လေလူလူလာလာနဲ့အသိခံဖို့ဟိုကျွန်တော်တို့ကျွန်တော်ငယ်ငယ်တည်းကရှိပါတယ်ဒီ active case finding လို့ခေါ်တယ်အဲ့ဒါပါဆိုတော့ကောင်းနေတဲ့ရွာတွေကိုဆင်းတယ်ကားတွေနဲ့ဓမ္မကားကြီးတွေနဲ့သွားတယ်တော့သွေးစစ်တယ်သလေးစစ်တယ်ဆိုတာကျွန်တော်ရတဲ့လုပ်ခဲ့တာပါအခုဆိုလို့ရှိရင်တော့ပူတော်မှကောင်းနေပြီဘယ်လိုကောင်းလဲဆိုရင်ဒီဓာတ်မကြီးစက်တရားဆိုလို့ရှိရင်ကျွန်တော်ဗီဒီယိုကင်မရာတော့ပဲရှိတယ် portable လေးတွေပေါ့လေနော်အဲ့လိုမျိုးလေးအဲ့တော့ဒီ level လေးတွေရှိတဲ့အားတွေနဲ့ရှင်းပြီးလုပ်နေပါပြီ
ဟုတ်ကဲ့ဆရာနောက်ရောဒီနည်းပညာအရအားကောင်းလာတဲ့အခွင့်အလမ်းတွေရှိသေးလားဆရာ
ဟုတ်ကဲ့တော့သွေးစစ်တဲ့နည်းတွေမှာလည်းဟိုအရင်တော့တလိပ်ကိုပဲစစ်တယ်တလိပ်ကထုတ်ရခက်တယ်ကလေးလေးဆိုလို့ရှိရင်လူကြီးတွေလည်းတလိပ်ထုတ်ရခက်တယ်တလိပ်ထဲမှာလည်းပါခြင်းမပါမယ်ဘို့တော့လူကြီးမှမျောနဲ့စစ်စေးကြည့်သေးတဲ့ကမှာအဲ့ဒီကလစ်ထဲမှာပိုးတွေ့ပြီဆိုလို့ရှိရင်ဒါ positive ပေါ့ဒါ TV ဆိုပြီးတော့ confirm လုပ်ကြပါတယ်အဲဓာတ်မှန်ရဲ့လို့ဓာတ်မှန်နဲ့မှလည်းဒါ TV ပုံရိပ်ကိုတွေ့ရသလိုရှိရင်လည်းလုပ်ကြပါတယ်နောက်သွေးစစ်လို့ရှိရင်လည်းသွေးထဲမှာ TV ဖြစ်တဲ့ကမှာတွေ့နိုင်တဲ့ ES လာတော့လို့ဘာမလို့တင့်မြင့်တက်နေတာမျိုးတွေပေါ့လေအထောက်ကူနောက်ဒီလေးပြူဦးတို့ပါတို့ငယ်ငယ်နေရတော့အဲ့လိုမျိုးတွေနဲ့လုပ်ကြတာပေါ့လေအခုကျတော့ကျွန်တော်တို့အဲ့တဲ့ပိုကောင်းတဲ့ဒီပညာတွေပေါ်နေတော့ gene expert လို့ခေါ်တဲ့နည်းတွေပေါ့လေမော်လီကူလာနည်းပညာလည်းခေါ်တယ်သူက DNA ပေါ့ TV ပိုးရဲ့ DNA ကိုဆိုရင်သူကနည်းနည်းခေါင်းတော့တပိုးတရာလောက်ရှိမှတကောင်လောက်တွေ့နိုင်တာခေါင်းကြတော့ပိုးတကောင်ရှိလောက်ဆိုလို့ရင်ဒါမလို့ပဲねဟိုနည်းနည်းလေးသူ့ရဲ့ DNA လေးတစ်ပိုင်းတစ်သားလောက်လေးကိုတွေ့နိုင်မယ်ဆိုရင်ဒါပိုးရှိမှတန်ပြောနိုင်တယ်ပေါ့လေအဲ့လို DNA ကိုစစ်ချင်းအပြင် gene ကိုစစ်ဆေးခြင်းအပြင်ဒီတလိထဲမှာပါလာတဲ့တလိကိုပဲ gene ကိုစစ်ဆေးခြင်းအပြင်အဲ့ဒီနည်းပညာကမော်လီကူလာနည်းပညာလို့ခေါ်ပါတယ်အဲ့ဒီနည်းပညာ ਨੇ စစ်လိုက်လို့ရှိရင်ငြိမ်းတွေ့လဲပါတယ်အဲအဲ့လိုနည်းပညာတွေကိုသုံးနိုင်ဖို့ရည်ကြီးပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါVOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA Season 2ကို American ပြည်ထောင်စု Washington DC မြို့တော်ကနေမနက်9:00ဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ Person တင်ဆက်ပေးနေကြတိုင်းရင်းသတင်းလှော် Season အလဲရောက်ပါပြီ။ Arkhata.a ကစစ်တုံးပန်း၁၁ရောက်အရှင်ဖမ်းမိတာဒန်တိုင်တိုင်းပလောမျိုးဆရာဖာယုံ PDF စီးနှင်းကြတာချင်းဟာခါတိုက်ခိုက်မှုရဲမှုအပါ3ဦးဒဏ်ရာရတာကရင်နီဒေါ်လာရေးအဖွဲ့ပိုင်ဘဏ်တစ်ခုဖွင့်ဖို့ပြင်ဆင်နေတာနဲ့ရှမ်းမြောက်ညီနောင်မဟာမိတ်တွေထိန်းချုပ်ရာဒေသကကုံစည်းနှုံးတွေအကြောင်းစာရာတွေကိုတိုင်းရင်းဒေသက သတင်းတွေကိုတိုင်းရင်းသတင်းတောက်တွေစူးစီးတင်ပြထားပါရခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေသအတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမျိုးနယ်တွေကစစ်ရှုံးပြီးထွက်ပြေးလာတဲ့စစ်သားတွေကိုကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့ရမှာတော့စစ်တုံးပန်း11ယောက်ကိုအရှင်ဖမ်းမိခဲ့ကြပါတယ်ဂရီနီတော်လိုင်းရဲ့အဖွဲ့တွေက2025ခုနှစ်ထဲဘန်တစ်ခုကိုဖွင့်နိုင်အောင်ပြင်ဆင်လှုပ်ဆောင်နေတယ်လို့ KNDF ရဲ့ဥက္ကဋ္ဌခွန်ဘီထူးကပြောဆိုလိုက်ပါတယ်တင်းလွာတွေထဲမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကမန်စီမြို့ကိုအလုံးစုံထိန်းချုပ်လိုက်တဲ့အကြောင်းသားဆင်ရဖို့ရှိနေပါတယ်
ကနန်းဟောင်းမရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပြီးသွားမှာပါ။အရခတ်တတော်အေအေကတိုက်ခိုက်သိမ်းပိုက်ထားတဲ့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခတီရှိရာအမ်းမြို့နယ်ကနေစစ်ရှုံးပြီးထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုကာကွယ်ရေးတပ်တွေကကြားဖြတ်တိုက်ခိုက်ခဲ့ရမှာစစ်တုံးပန်း11ယောက်ကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်။အမ်းမြို့နယ်စင်ခုံတိုင်းနဲ့တောင်စောက်ရွာစခန်းကနေမကွေးတိုင်းငဖဲမြို့နယ်ဖက်ထွက်ပြေးလာတဲ့စစ်သားတွေကိုအရှိုချင်းကကွယ်ရေးတပ် CDF အရှိုနဲ့ပူပေါင်းတပ်ကငဖဲမြို့နယ်ဂုတ်စီယိုးရွာမှာဇန်နဝါရီလ3ရက်နဲ့4ရက်နေ့မှာကြားဖြတ်တိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်တိုက်ခိုက်မှုတည်းစစ်ကောင်စီရဲ့စစ်တုံးပန်း11ယောက်အပြင်တနတ်6လက်လက်တင်းစီရမိခဲ့တယ်လို့ CDF အရှိုကတာဝန်ရှိသူဇလိုင်းယိုးချင်းကပြောပါတယ်ဇန်နဝါရီလ3ရက်နေ့ကလည်းငဖဲမြို့နယ်ရှိစစ်ကောင်စီတပ်ရဲ့အမှတ်ဆက်4ကကွယ်ရေးပစ္စည်းစိတ်ရုံးကစစ်ကြောင်းကို CDF အရှိုနဲ့ပူပေါင်းကတိုက်ခိုက်ခဲ့ရမှာစစ်သားတယောက်တေဆုံးပြီး6ယောက်ထပ်မံနေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်
ကနင်းတိုင်တိုင်ပလောမျိုးပေါ်မှာရှိတဲ့စစ်ကောင်စီရဲ့စစ်ဘက်ရေးရာလုံခြုံရေးတပ်ဖွဲ့ဆာယဖယုံကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကဝန်ရောက်စီးနှင်းပြီးနောက်မီးရှို့ဖျက်ဆီးခဲ့တယ်လို့မြိတ်ခရိုင်အမှတ်1တပ်ရင်ပြန်ကြားတာဝန်ခံကပြောပါတယ်အဲ့ဒီဆာယဖယုံနဲ့ကပ်နေတဲ့မြို့တော်ခမ်းမမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုဇန်နဝါရီ6ရက်နေ့ည7နာရီအချိန်မှာမြိတ်ခရိုင်အမှတ်1တပ်ရင် PDF တပ်ဖွဲ့ဝန်ရောက်စီးနှင်းချိန်စစ်ကောင်စီတပ်ဖွဲ့ကထွက်ပြေးသွားတာကြောင့်မိနစ်ပိုင်းအတွင်းမှာပဲဆာယဖယုံကိုစီးနှင်းနိုင်ခဲ့တယ်လို့ဆိုပါတယ်ဆာယဖတပ်ဖွဲ့ရုံကိုဝင်ရောက်စီးနှင်းရှာဖွေခဲ့ရမှာတော့ကြည်ပေါက်အပါဝင်ကြည်စံတချို့နဲ့ဇာရွက်စာတမ်းတွေသိမ်းဆည်းရမိခဲ့ပြီးဆာယဖရုံကိုတော့မီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီလက်အောက်ခံမြို့နယ်ရဲမှူးနဲ့အဖွဲ့စည်းလာတဲ့ကားတစ်စီးတိုက်ခိုက်ခံရပြီးရဲမှူးအပါအဝင်၃ယောက်ဒဏ်ရာရရှိခဲ့တယ်လို့ CDF ဟာခါကပြောပါတယ်။ဟာခါမြို့နယ်ရဲမှူးနဲ့အဖွဲ့ဟာဇန်နဝါရီလ၄ရက်နေ့မနက်ပိုင်းမှာကျင်းပတဲ့89နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတက်ဖို့မြို့တဲကိုအိမ်စည်းကားနဲ့ထွက်လာချိန်မှာ CDF ဟာခါတပ်ဖွဲ့ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုထဲမြို့နယ်ရဲမှူးကမျက်စိထိသွားပြီးနောက်လိုက်၂ယောက်ကလည်းပြင်းထန်တိုက်ရရှိခဲ့တယ်လို့ဆိုပါတယ်
ဂရီနီတော်လိုင်းရဲ့အဖွဲ့တွေက2025ခုနှစ်ထဲဘန်တစ်ခုကိုဖွင့်နိုင်အောင်ပြင်ဆင်လှုပ်ဆောင်နေတယ်လို့ဂရီနီအမျိုးသားကာကွယ်တပ် KNDF ဥက္ကဋ္ဌဖွန်ဘီထူးကပြောပါတယ်ငွေကြေးဆိုင်ရာကိစ္စရပ်တွေကိုလှုပ်ဆောင်ရမှာအဆင်ပြေစေဖို့ဂရီနီပြည်မှာဘန်လုပ်ငန်းဆလုပ်ဖို့ပြင်ဆင်နေတာဖြစ်ပြီးဒီဘန်ဟာဂရီနီတော်လိုင်းအားစုတွေကတော်လိုင်းကာလအတွင်းဖွင့်လှစ်မဲ့ပထမအဆုံးဘန်ဖြစ်လာမယ်လို့လည်းဆိုပါတယ်ဒါ့အပြင်ဂရီနီပြည်ရှိလုပ်ငန်းရှင်တွေနဲ့တခြားလုပ်ငန်းရှင်များချိတ်ဆက်ပြီးလူမှုစီးပွားရေးတူးတက်အောင်မြင်စေဖို့လုတ်သွားမယ်လို့လေ KNDF ဥက္ကဋ္ဌဖွန်ဘီထူးရဲ့ဇန်နဝါရီလ၁ရက်နေ့နှစ်သက်ကိုမိန်ခွန်းတဲမှာထည့်သွင်းပြောကြားထားပါတယ်ဂရီနီပြည်ရဲ့လူမှုစီးပွားရေးတူးတက်အောင်မြင်ဖို့ကစိုးရရဲ့တာဝန်ဖြစ်ပြီးပြည်သူလူထုနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ KNDF ဥက္ကဋ္ဌကဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းကြီးနာမဟာမိတ်ထိန်ချုပ်တဲ့ဒေသမှာစစ်ကောင်စီတပ်ကကုန်စီစီးဆီးမှုပိတ်ထားတာကြောင့်ကုန်စည်နှုံးတွေတက်ကုန်ပြီးဈေးကြီးပေးရောင်းဝယ်နေကြရပါတယ်ပြည်ထောင်စုလမ်းမနဲ့တခြားကုန်စီတည်ယူတဲ့လမ်းတွေကိုစစ်တပ်က2024ခုနှစ်နှစ်နောက်ပိုင်းကစပြီးပိတ်ထားတာကြောင့် TNL ထိန်ချုပ်ထားတဲ့မ မိုးကုတ်ဘက်ကကုန်စည်တွေကိုမိုးကုတ်မင်းလုံးကြောင်မဲတီဘောလမ်းကြောင်အတိုင်းသေးယူနေရပြီးလမ်းစရိတ်နဲ့ဂိတ်ဖြတ်တန်းကတွေများတာကြောင့်အရင်ကထက်3ဆ4ဆဈေးပိုပေးနေကြရပါတယ်။ TNL ထိန်းချုပ်တဲ့နောင်ချိုကြောင်မဲတီဘောမြို့တွေကိုရှမ်းပြည်တောင်ပိုင်းကနေသွားမယ်ဆိုရင်တော့လမ်းခရီးလွယ်ကူအဆင်ပြေတဲ့ရက်ဆောက်အင်ဒေါ်ကြောက်ကူနောင်ချိုလမ်းပိုင်းကိုစစ်တပ်ကရဲအကန့်အသတ်မရှိပိတ်ထားတာကြောင့်လည်းပြည်သူတွေတွာလာဖို့ခက်ခဲနေကြပါတယ်။ကုန်ကားကြီးတွေကိုတော့ဂိတ်တွေမှာပိုက်ဆံပေးမှပဲဖြတ်တန်းသွားလာခွင့်ပေးတယ်လို့ကားသမားတွေကပြောပါတယ်။
စစ်ကောင်စီကြီးညာတဲ့နိုင်ငံရဲ့ကျင်းသာလွတ်မြောက်တဲ့အရေးအတွက်ဟာမြေပြင်အခြေအနေနဲ့ကွဲလွဲနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရဲ့ကျင်းသားများကွန်ရက် PPNM ရုပ်ရည်စုခွင့်ရှိသူဦးတိုက်ထွန်းဦးကပြောပါတယ် PPNM အနေနဲ့နိုင်ငံတဝန်းရှိအချင်းထောင်40ကျော်ကိုစောင့်ကြည့်စာရင်းကောက်ယူခဲ့ရမှာနိုင်ငံရဲ့ကျင်းသား208ယောက်နိုင်ငံရဲ့ကျင်းသူ131ယောက်စုစုပေါင်း344ယောက်ပဲလွတ်လာတယ်လို့ဆိုပါတယ်89ကြိမ်မြောက်လွတ်လပ်ရေးနေ့မှာစစ်ကောင်စီကအချင်းသား5864ယောက်ကိုလူငင်းချမ်းသာခွင့်ပြုတ်ခဲ့ပြီးအဲ့ဒီထဲမှာနိုင်ငံရဲ့ကျင်းသား600ကျော်ပါတယ်လို့စစ်ကောင်စီကဆိုပါတယ်။ဒါဟာမြေပြင်အခြေအနေနဲ့ကွဲလွဲနေတာလို့ဦးတိုက်ထွန်းဦးကဆိုပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကချင်ပြည်မန်စီမြို့မှာရှိတဲ့လက်ကျန်စခန်းတွေကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းယူပြီးတဲ့နောက်မြို့ကိုအပီးသိမ်းပိုက်လိုက်ပြီဖြစ်ပါတယ်။ဒီကြောင့်ကိုတော့ကျွန်မအမီရန်နေစူးစီးတင်ဆက်ထားတာဖြစ်ပါတယ်။တကြောပြန်ထိုးစစ်တလကျော်အကြာဇန်နဝါရီလ10ရက်နေ့မနက်7:00နာရီအချိန်မှာမန်စီမြို့ကိုအပီးသိမ်းပိုက်လိုက်ပြီဖြစ်ကြောင်းမြေပြင်ကနေသတင်းပေးပို့လာတယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
โอเคว่าคอนฟาร์มที่ปาร์ตี้มันจะมันเสียพม่ายะ39 6ยาติเอโหอัตุนี่แหละป้ออมตะเนาะคอนฟาร์มที่ปาร์ตี้โหสัตตนายวุ่นจริงนะเราได้ตาเลเนกไกอภัยดีปาบาเลยอลงกุมจะปาเลยอะไรหนูป้อเนาะเอเลอลงชาติยะเดอะดีซีมาเลเนซะเนเอบโมมันเสียตะโกตะโจเปียนมาตะบ่พอซองดายินมายะดาเนาะตะละจ่อดาป้อเนาะ
မန်စီမြို့အခြေဆိုင်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်တရင်တွေဖြစ်တဲ့ခမရ631ခမရ319နဲ့အမြောက်တပ်923တရင်ဌာနချုပ်တို့ကို KIA နဲ့တော်လိုင်းရေးပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်မြို့ကိုထိန်းချုပ်ထားလိုက်ပြီးဖြစ်ပါရယ်မြို့ကိုသိမ်းပိုက်ပြီးပြီဖြစ်ပေမဲ့ပြည်သူတွေနေရပြန်ဖို့မဖြစ်နိုင်သေးတဲ့အပြင်ထွက်ပြေးနေတဲ့စစ်ကောင်စီတပ်သားတွေကိုလည်း KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကလိုက်လံခြေမုံနေတာကြောင့်တိုက်ပွဲတွေကဆက်ရှိနေသေးတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါရယ်
ကလေးကျွန်တော်တို့ကိုမန်စီဘက်ကခံရတင်းလို့ရပါဘူးကျွန်တော်တို့ PPC နဲ့ပြည်သူလူထုလည်းကိုယ့်ရဲ့အင်ဂျီကိုယူရတယ်ကိုပြန်လို့ရမှာပါဒါပေမဲ့အခုလောလောဆယ်ကတော့မရသေးဘူးပေါ့နော်ခုလောလောဆယ်ကတော့စစ်တလင်းဖြစ်နေတာဟောတပ်ခန်းကိုတင်းတာနဲ့ပြည်သူလူထုတွေပြောညမှာလဲနော်ရှင်ကတော့ယူရမယ်ဆော့ရမယ်ခုလိုမျိုးအလုံးဝိုင်းဝန်းကျူကြပါမအလုံးကျူစားပါမအလုံးရဲ့ပုံပဲဖြစ်ပါလေ
မန်စီမြို့အပြင်ဗမော်မြို့မှာလည်းနှစ်ဖက်ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးပြည်သူတွေကတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့အပြင်တချို့ကတော့မြို့ထဲမှာပိတ်မိနေကြပါတယ်။မန်စီမြို့သိမ်းတိုက်ပွဲတွေစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးပစ်ကူပေးတာနဲ့ drone အသုံးပြုတိုက်ခိုက်တာတွေအပြင်အမြောက်တပ်အမတ်တပ် 923 တပ်ကနေလက်နက်ကြီးပစ်ကူမှုတွေကြားကနေပဲအခုလိုမျိုးမြို့ကိုသိမ်းယူနိုင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ရွေးကောက်ပွဲနဲ့ထွက်ပေါက်ရှာနေတဲ့စစ်ကောင်စီဟာအရင်နာအဖစစ်အစိုးရလက်ထက်ကအမျိုးသားညီလာခံမှာပါဝင်တက်ရောက်ခဲ့ကြတဲ့တိုင်းသားခေါင်းဆောင်တွေနဲ့လူပုဂ္ဂိုလ်249ယောက်ကို89ကြိမ်မြောက်လွတ်လပ်ရေးနေ့မှာလူမှုစွမ်းဆောင်မှုဆိုင်ရာဂုံတူးဆောင်တစိမ့်တွေကိုအတီးတီးချင်းမြင့်ခဲ့ပါတယ်။ဒီကိစ္စအပေါ်ဘလိုမျိုးသုံးသပ်မှုတွေရှိနေပါသလဲ။ရမရစုစည်းတင်ဆက်ထားပါတယ်
။ဇန်နဝါရီ4ရက်နေ့မှာကြာရောက်ခဲ့တဲ့89ကြိမ်မြောက်လွတ်လပ်ရေးနေ့မှာမြို့သားညီလာခံမှာပါဝင်တက်ရောက်ခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့လူပုဂ္ဂိုလ်249ယောက်ကိုလူမှုစွမ်းဆောင်မှုဆိုင်ရာဂုဏ်နှုဆောင်တစိုက်တွေတည်တည်ချင်းမြစ်ခဲ့ပါတယ်။2008ဖွဲ့စည်းပုံရေးဆွဲခဲ့ရမှာစစ်တပ်တစ်ဖွဲ့တည်းပါဝင်ခဲ့တာမဟုတ်ဘဲတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ပြည်သူကိုယ်စားလှယ်တွေပါဝင်ရေးဆွဲထားတယ်ဆိုပြီးပြည်သူတွေကိုအတိမတ်ပြုစစ်ချင်တာကြောင့်ဖြစ်တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ပြောခဲ့ရနန္ဒကားကတုံ့တက်ပါတယ်
စစ်တပ်ကိုအကျိုးပြုနေတဲ့စစ်တပ်ကိုအာဏာဆက်လက်ဆုပ်ကိုင်ထားရေးကိုအာမခံပေးထားတဲ့2008ကစစ်တပ်တဖွဲ့တည်းရေးဆွဲထားတာမဟုတ်ဘူးဆိုတာကိုပြည်သူတွေကိုသူတို့က highlight လုပ်စီခြင်းနဲ့
အမျိုးသားညီလာခံမှာပါဝင်ခဲ့တဲ့မွန်ပြည်ကမွန်ပမာကရင်နဲ့ပို့အုပ်တိုင်းရင်းသား18ယောက်ကိုလည်းလူမှုထူးချွန်တဲ့စိတ်ပထမဆီပြည့်အပ်ခဲ့ရမှာ မွန်ပြည်တစ်ပါတီကနိုင်ချေမွန်နိုင်တလမွန်နိုင်ဧကနဲ့နိုင်ခင်ဆိုးတို့ပါဝင်တယ်လို့ဖော်ပြထားပါတယ်။လေးလာသူအနေနဲ့တာမန်ပါတီဝင်ဖြစ်တဲ့သူ၄ယောက်ကိုမွန်ပြည်တစ်ပါတီကဆီလွတ်ခဲ့တာလို့အမည်မဖော်လိုတဲ့မွန်ပြည်တစ်ပါတီဗဟိုကော်မတီဝင်ဟောင်းတယောက်ကအခုလိုပြပါတယ်။
အမျိုးသားညီလာခံမှာတိုင်းရင်းသားတွေတင်ပြတဲ့အချက်တွေကိုအဲ့ဒီအချိန်ကစီဆွေဆွေကလောက်ခံတော့ဘုံပြည်တဲ့ပါတီအနေနဲ့ညီလာခံကိုဆက်မတက်ဖို့ဆုံးဖြတ်ခဲ့တော့ပေါ့နော်အဲဒါပေမဲ့အထောက်လိုင်းတွေနဲ့ညှိနှိုင်းမှုတွေနဲ့ဒီပါတီကဒီတာမန်ပါတီဝင်လေးဦးကိုကျွန်တော်တို့2009ဇွန်လတည်းမှာကျွန်တော်တို့ဟိုလေးလာတည်းအဖြစ်ဆီလုတ်ခဲ့တာမျိုးတော့ရှိတယ်ပါတီဘုံကော်မတီဝင်တွေတော့မဟုတ်ကြပါဘူ
းဒီကိစ္စမှာပြည်သူ့ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေအပြင်ပိုင်နာလက်နဲ့ကင်ဖွဲ့စည်းတွေလည်းပါဝင်ခဲ့တယ်ဆိုပြီးစီယုံတိမ်တွင်းနေတာလို့နိုင်ငံကားကဆက်ပြပါတယ
်ဒီထဲမှာအဖွဲ့စည်းပေါင်းစုံပါတယ်လက်နဲ့ကင်ဖွဲ့စည်းတွေပါတယ်ဆိုတော့ခင်ဗျားတို့ကိုယ်တိုင်ပါတဲ့ခင်ဗျားတို့ကိုယ်တိုင်လက်တဲ့ရေးတာကိုခင်ဗျားတို့ခြေနဲ့ဖြတ်ဖို့တော့မကြိုးစားနဲ့ခင်ဗျားတို့လက်ကြံရပါပဲဆိုတဲ့အဟာကိုလည်း6ဒီလိုပေါ့နော်တစ်ဖက်ကလည်းဒီဂုံတူးဆောင်ဘွဲတွေပေးပြီးတော့အခုလိုစုချင်းမြေတယ်ဆိုတာကလည်းဒါချော့တဲ့နေပေါ့နော်မီးတစ်ဖက်ရေတစ်ဖက်နဲ့အခုလိုပြန်လဲစီယုံသိမ်းသွင်းတာလို့ကျွန်တော်အနေနဲ့မြင်တာပေါ့ဗျာ
အမျိုးသားညီလာခံကိုတပိတ်မှောက်ခဲ့တဲ့ရှောင်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNL ပါတီကဩဂတ်ဟောင်းတွေဖြစ်တဲ့ခွန်ထွန်းဦးနဲ့စိုင်းညွန့်လင်တို့ကိုလည်းလူမှုသူးကျွမ်းတွေစိုက်ပထမအစိတ်ကိုဇန်နဝါရီ4ရက်မှာချင်းမြအနှင်းလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြုံနယ်ကနေစစ်ရှုံးပြီးထွက်ပြေးလာတဲ့စစ်သားတွေကိုကာကွယ်ရေးတပ်တွေကတိုက်ခိုက်ရာစစ်သုံးပန်း11ရောက်ကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်။ကရင်နီတော်လှန်ရေးအဖွဲ့တွေက2025ခုနှစ်ထဲဘန်တစ်ခုကိုဖွင့်နိုင်အောင်ပြင်ဆင်လှုပ်ဆောင်နေတယ်လို့ KNDF ဥက္ကဋ္ဌခွန်ပီထူးကပြောပါတယ်။
ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့တောက်ကြံနေမနက်ခင်းစီစဉ်တွေကိုနားဆင်နေရတော့ပါ။ဒီကနေ့မနက်အတွက်အပတ်စဉ်ခန္ဓာတွေကိုဒီလောက်နဲ့ရရနာပြစီ VUE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လိုရဲဆိုရင် VOA ရဲ့ email လေးဆို burmese@voanews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ကြသလို Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါရခင်ဗျာ။အစီအစဉ်တွေမကြာခင်ဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာ။အမေရိကန်နိုင်ငံမှာကွယ်လွန်သူသမ္မတဂျီမီကာတာအတွက်ဇန်နဝါရီလ9ရက်ကြာသပတေးနေ့မှာနိုင်ငံလုံးဝန်ထမ်းပူဆွေးရတဲ့နေ့အဖြစ်သတ်မှတ်ပြီးတော့နိုင်ငံတော်ဇာပနာကျင်းပခဲ့ပါတယ်။ဆွေးရရုံများပြားပိတ်ထားသလို39ဆမြောက်အမေရိကန်သမ္မတရဲ့နိုင်ငံတော်ဇာပနာကျင်းပရာဝါရှင်တန်ဘုရားကျောင်းမှာအမေရိကန်ထိပ်တန်းပုဂ္ဂိုလ်တွေလာရောက်စုဝေးဂုဏ်ပြုကြပါတယ်။ Israel Hamas တိုက်ပွဲကြောင့်ကြာသပတေးနေ့ကလူ80ထပ်ပြီးတော့သေဆုံးခဲ့ရတာကြောင့်အခုဆိုရင်2023အောက်တိုဘာစစ်ပွဲစတင်ချိန်ကစပြီးပါလက်စတိုင်းသေဆုံးရသူဟာ4600ကျော်သွားပြီလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားကျူးကျော်မှုကိုတွန်းလာနေတဲ့ယူကရိန်းကိုအကူအညီပေးနေမှုတွေရပ်မပစ်ဖို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကကြာသပတေးနေ့ကဗန်ကြားလိုက်ပါတယ်။ကမ္ဘာကြီးမှာနောက်လာမယ့်17ရက်အတွင်းအခြေအနေပုံစံအစ်စ်စပြောင်းတော့မယ်ဆိုတာရှင်းနေပြီဖြစ်ပြီးယူကရိန်းကိုအကူအညီပေးတာတွေရပ်မပစ်ဖို့ဂျာမနီမှာကျင်းပတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာညီလာခံဖွင့်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါ။အမေရိကန်တန်ရဲ့ဇန်နဝါရီလ10ရက်တောက်ကြမနက်ခင်းစီစဉ်တွေကိုမနက်6:00ကနေ9:00အထိတိုက်ရိုက်ထုတ်လွှင့်ပေးကြတော့ပါဒီကနေ့မနက်စီစဉ်တွေကိုဒီလောက်နဲ့ပဲဆုံးသက်ပြရစီခင်ဗျာဒီကနေ့မနက်စီစဉ်ထုတ်လွှင့်မှုဖြစ်တာဝန်ယူသူကကိုညံဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Morris Gordon ပါခင်ဗျာဗီဒီယိုကြည့်ရှုနားတော်ရဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီသူပါဒေါက်တာဆင်ရတကွာမြမပြည်သူပြည်သားအားလုံးတောက်ကပေါင်းကခင်ဝေးကြလို့ကျမ်းမာရှင်လန်းနိုင်ကြပါစီခင်ဗျာ